Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။ VOA American တန်ကနေ2018ခုနှစ်မတ်လ6ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32/40/48တို့ကနေဖမ်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bambies News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါရခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့တူညညာပေးပါပါအမေရိကန်နဲ့တင်သွင်းတဲ့တန်မဏိအတွက်အခွန်25ရာခိုင်နှုန်းအလူမီနီယံအတွက်10ရာခိုင်နှုန်းကောက်ခံမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမပြင်ဘူးလို့အမေရိကန်သမ္မတကပြောပါတယ်ဆီးရီးယားရှေ့ပိုင်းဂိုတာကိုလူသားချင်းစာနာမှုအကူအညီတွေရောက်နေပြီဖြစ်ပေမဲ့တိုက်ပွဲတွေကဆက်ပြီးဖြစ်ပေါ်နေစေပါဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မြန်မာစခန်းချနေထိုင်တဲ့ရိုဟင်ဂျာတွေအတွက်စိတ်ပူတယ်လို့ UNHCR ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေအပြီးကြားကြမယ်အထက်မှာဆိုရင်ရောင်မျိုးမှာကျင်းပခဲ့တဲ့ငင်းစုစီဥပဒေမူကြမ်းကန့်ကွက်တဲ့ဆန္ဒထုတ်ပေါ်ပွဲမှာဘာတွေပြောဆိုခဲ့ကြပါသလဲ
အာဏာပိုင်တွေကပေါ့နော်ကိုနဲ့အယူအဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်အာဒီ
ဒါကတော့လွတ်တော်အမတ်ဟောင်းဒေါက်တာညိုညိုတင်းဖြစ်ပါတယ်နောက်ပိုင်းသတင်းလှော်တွေတင်ဆက်တဲ့ခါမှာနားဆင်ကြရဖို့ရှိပါတယ်အဲ့ဒါပြင်အမေရိကန်ပြည်တော်စုမှာပြောင်းရွှေ့အခြေချနေထိုင်ကြပြီးတော့အခုပြည်နယ်ဆင့်အထက်တန်းကျောင်းပေါင်းစုနှစ်ပန်းပြိုင်ပွဲမှာရှင်ပြိုင်နေတဲ့ကရင်ဒုက္ခသည်အမွာကလေးနှစ်ယောက်ကိုတခဲနဲ့အားပေးနေကြတယ်ဆိုတဲ့အကြောင်းမြောက်ကိုရီးယားကိုရောက်ရှိနေတဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေတရုတ်နိုင်ငံရဲ့တမရယာရုတိုးမြင့်တက်တန်းတိုးမြင့်ပေးရလားလာပေါ်တုံးသက်သူတွေရဲ့အမြင်အဆတဲ့သတင်းလှော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မြို့တက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံတွေကိုတင်သွင်းတဲ့တန်မဏိတင်သွင်းကုန်တွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံပစ္စည်းတွေအပေါ်မှာတော့အခွန်10ရာခိုင်နှုန်းကောက်ခံဖို့အတွက်ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူးနဲ့သမ္မတအင်ဂျီမာမတွေ့ဆုံခင်တုန်းကတော့သမ္မတထရမ့်ကတကယ်လို့မျှတမှုရှိတဲ့ NAFTA ကိုမြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသစ်ထွက်ပေါ်လာမယ်ဆိုရင်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေအတွက်ဒီအခွန်ကောက်ခံမှုကနေကင်းလွတ်ခွင့်ပေးကောင်းပေးနိုင်တယ်လို့ပြောကြားခဲ့တာပါနှစ်ပေါင်းများစွာပဲ NAFTA ဟာဆူဆူဝါဝါပျက်စီးစေခဲ့ကြောင်းနဲ့ဒါကိုပြန်လည်ညှိနှိုင်းရေးမအောင်မြင်ခဲ့ရင် NAFTA ကနေထွက်မှာဖြစ်ကြောင်းနဲ့သမ္မတကပြောကြားခဲ့တာပါအမေရိကန်ပြည်သူတွေအတွက်မျှတမှုရှိတဲ့သဘောတူညီချက်ရအောင်ညှိနှိုင်းနေတာလို့လည်းပြောပါတယ်NAFTA ကိုပြုပြင်ပြောင်းလဲနိုင်မှုအတွက်နိုင်ငံ၃နိုင်ငံကလှုပ်ဆောင်နေတာဖြစ်ပြီးနောက်ဆုံးအကြိမ်ဆွေးနွေးပွဲကိုမက္ကဆီကိုစီးတီးမှာကျင်းပခဲ့တာဖြစ်ပါတယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာကြီးမားတဲ့အခွန်ခကောက်ခံဖို့အတွက်တမ်မနာထရမ့်ရဲ့ဆုံးဖြတ်ချက်ကိုသူ့ရဲ့ Republican Party ကတချို့ကရောကမ္ဘာတစ်လွှား American ရဲ့ကုန်သွယ်ပေးနိုင်ငံတွေကပါပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါ။အကဲခတ်တွေကလည်းဒီလိုအခွန်ခကောက်ခံမယ်ဆိုရင် American ရဲ့မဟာမိတ်အများပြားအတွက်ထိခိုက်နစ်နာမှုတွေဖြစ်လာစေမယ်လို့သတိပေးခဲ့ကြပါတယ်
။ Syria နိုင်ငံမှာပြည်တွင်းစစ်တမ်းကိုအကြီးကျယ်ခံရတဲ့ Ghouta မြို့ရဲ့ရှေ့ပိုင်းကိုနိုင်ငံတကာကပေးတဲ့လူသားချင်းစာနာမှုအကူအညီမော်တော်ယာဉ်တန်းတစ်ခုရောက်လာနိုင်ခဲ့ပြီဆိုပေမဲ့အဲ့ဒီဒေသမှာစီးရီးယားအစိုးရတပ်ဖွဲ့တွေရဲ့လေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကတော့မရက်ဖဲဆက်ပြီးတော့ရှိနေပါလေလူဦးရေ 28,500 အတွက်ကျန်းမာရေးနဲ့အာဟာရရှိစေတဲ့အစားအစာတွေကိုပေးပို့တဲ့မော်တော်ယာဉ်46စီးတင်းလာနေတုန်းကရောက်လာခဲ့တယ်လို့နိုင်ငံတကာချက်ချင်းဤဖွဲ့နဲ့ကုလသမဂ္ဂကပြောပါလေဒါပေမဲ့လည်းစီးရီးယားအစိုးရကကူညီကယ်ဆယ်ရေးလုပ်သားတွေရဲ့ကျန်းမာရေးဆိုင်ရာပစ္စည်းတင်ချမှုတွေကိုမလုပ်ဖို့တားဆီးဟန်တားခဲ့တယ်လို့ပြောပါတယ်ရုရှားနိုင်ငံရဲ့ပံ့ပိုးကူညီမှုနဲ့ဆီးရီးယားသဘောတူညီကိုအကြီးအကျယ်တိုက်ခိုက်နေတဲ့တိုက်ပွဲတွေအတွင်းမြို့တော်ဒမတ်စကတ်ရဲ့အပြင်ဘက်ကိုလူသားချင်းဆိုင်လာမှုဆိုင်ရာအကူအညီတွေဖေဖော်ဝါရီလလယ်ပိုင်းကလေးကမရောက်နိုင်ဘဲဖြစ်နေခဲ့တာအခုဒီချိန်ကပထမဆုံးပြန်ပြီးတော့ရောက်လာတာပါပဲဆီးရီးယားသမ္မတဘရှာအယ်အစက်ကတော့သဘောတူညီကိုအကြမ်းဖက်သမားတွေလို့ခေါင်းစဉ်တတ်ထားပါတယ်အပြစ်ခံရဆဲမှုတွေရက်30ကိုယ်တော်မျိုးမှာပြုလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားရဆိုပေမဲ့အခုချိန်ထိမလုပ်နိုင်ပဲဖြစ်နေပါတယ
်။အီရန်ကို80မတွန်းအောင်လုပ်ရမှာဖြစ်ပြီးဒါဟာနှစ်နိုင်ငံစလုံးအတွက်ဘုံစိန်ခေါ်ချက်တရဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူးကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတနင်္လာနေ့ကသမ္မတအင်ဗျူမှာပြောကြားခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဟာသမ္မတအင်ဗျူအိုဗယ်ရုံးကမ်းမှာတွေ့ဆုံပြီးအီရန်ရဲ့အရှေ့အလယ်ပိုင်းဒေသရင်းစီးတိုးမြင့်မှုကို ဘလို့ကောက်ဝဲမယ်ဆိုတာအပြင်အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရပ်ဆိုင်းစေဖို့အတွက်2015မှာနိုင်ငံတကာနဲ့ချုပ်ဆိုခဲ့တဲ့စာချုပ်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အခုဆွေးနွေးမှုဟာလုံလောက်မှုမရှိသေးဘူးလို့သမ္မတထရမ့်ကရဝန်ကြီးချုပ်နန်တန်ယာဟုကပါယုံကြည်ကြပါတယ်။သမရထရမ့်ဟာဒီစာချုပ်ကိုပြန်လည်ညှိနှိုင်းဖို့အတွက်လှုံ့ဆော်နေပေမဲ့စာချုပ်ပေါ်တခြားလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေဖြစ်တဲ့ဗြိတိန်ပြင်သစ်၊ဂျာမနီ၊ EU ၊ဥရောပသမဂ္ဂ၊တရုတ်နဲ့ရုရှားတို့စီကထောက်ခံမှုကိုတော့မရခဲ့ပါဘူး။အီရန်ဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်ဖို့အတွက်ရည်မှန်းချက်ကိုဆွန့်လွှတ်မှာမဟုတ်ကြောင်းဝန်ကြီးချုပ်နန်ဒယန်ဟုကပြောကြားခဲ့တဲ့အပြင်အီရန်ဟာအခုရထားတဲ့သဘောတူညီချက်ကြောင့်ပိုရဲလာပြီးတန့်စင်မှုတွေပိုလှုပ်လာနိုင်တယ်လို့အမေရိကန်နဲ့အစ္စရေးတို့ရဲ့နေဆက်ဒေသတွေအပါအဝင်ဘယ်နေရာမှာမဆိုတိုးပြီးတော့လှုပ်လာနိုင်တယ်လို့လည်းပြောပါတယ်။အထူးသဖြင့်ဆီးရီးယားမှာသမ္မတဘက်ရှာအာအစတ်ကိုပံ့ပိုးဖို့အတွက်အီရန်တပ်တွေတိုးချလာတာအတွက်အစ္စရေးဝန်ကြီးချုပ်ကစိုးရိမ်နေတာဖြစ်ပြီးအီရန်ဟာဆီးရီးယားမှာအခြေစိုက်စခန်းချဖို့လုပ်နေတယ်လို့လည်းဆွဆဲပါတယ်။သမ္မတထရမ့်ကရောအီရန်ဆိုတဲ့နာမည်ကိုမသုံးခဲ့ပေမဲ့အမေရိကန်နဲ့အစ္စရေးတို့ဟာစီးရီးယားကိုအကြမ်းဖက်ဝါဒချိန်မုံရင်းနဲ့တခြားအတူလက်တွဲလှုပ်ဆောင်နေတဲ့ကိစ္စရဲ့အားလုံးကိုအလွန်မဲနီးနီးကပ်ကပ်ပူးတွဲဆောင်ရွက်နေကြောင်းပြောကြားခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်မှာရောက်ရှိနေတဲ့တောင်ကိုရီးယားထူးကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကတင်းလာနေမှာညစာနဲ့တက်ခင်းအက်ခံခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ထာဝရငြိမ်းချမ်းရေးရနိုင်ရေးကိုလိုလားတယ်ဆိုတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့သတင်းစကားကိုယူဆောင်သွားခဲ့တဲ့အဲ့ဒီအထူးကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြီးအကဲချုံယူယောင်းကဥဆောင်ပါတယ်။အမေရိကန်အစိုးရရဲ့နဲ့ဒီမြောက်ကိုရီးယားအစိုးရကြားဆွေးနွေးမှုတွေပြန်ပြီးတော့စတင်နိုင်ရေးလမ်းစာရှာဖို့မြောက်ကိုရီးယားကိုတိုက်တွန်းမယ်လို့လည်းသူကပြောပါတယ်။တောင်မြောက်ကိုရီးယားဆွေးနွေးပွဲသာမဟုတ်ဘဲမြောက်ကိုရီးယားနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအကြားမှာဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်သွားနိုင်ရေးနီးလန်းတွေကိုလည်းမြောက်ကိုရီးယားနဲ့အလေးနဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ချုံယွန်းကဆိုပါတယ်။တောင်ကိုရီးယားဆိုတဲ့အမေရိကန်ဆိုတဲ့အကြားမှာအနီးကပ်ဆက်သွယ်မှုတွေရှိပြီးတော့တောင်ကိုဒီကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်သွားဖို့လိုအပ်ရင်အပြင်းထန်ဆုံးဖိအားပေးမှုလိုစီးလုံးနဲ့တုံ့ပြန်မှုတွေလုပ်သွားဖို့သဘောတူထားတယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်နိုင်ငံရေးဌာနပြောခွင့်ရကတိနာအဒမ်စ်ကတင်တာနေကပြောပါတယ်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုလိုလားတယ်ဆိုပေမဲ့နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့တော့မလျှော့နိုင်ဘူးဆိုတဲ့အမေရိကန်ရဲ့ရည်တည်ချက်ကိုလည်းသူကထပ်ပြီးတော့ပြောခဲ့ပါတယ်တရုတ်ဆိုကတော့တောင်ကိုရီးယားထူးကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားနိုင်ငံကိုရောက်သွားတဲ့ပုံမှာကြိုဆိုခဲ့ပါတယ
် PUA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9433ညလိုက်ရိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းရိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။2019ဩဂုတ်လကုန်လောက်ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မြင့်ဒေသမှာစခန်းချနေထိုင်ကြတဲ့ရိုဟင်ဂျာ6000လောက်ပါတဲ့အဖွဲ့ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းမတ်လ9ရက်တနင်္လာနေ့မှာ UNHCR ကသတင်းထုတ်ပြန်ပါတယ်။သူတို့ကအဲ့ဒီစခန်းချနေရာကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့အခြေအနေတွေကိုအနိကဆောင့်ကြည့်နေကြောင်းလည်းပြောပါတယ်။ဒီဒုက္ခသည်တအူးချင်းစီကနိုင်ငံရေးခေါလုံခွင့်ရှိတယ်လို့အခြေအနေကောင်းတဲ့တနေ့သူတို့နေအိမ်တွေကိုပြန်သွားချင်တယ်ဆိုရင်လည်းသွားခွင့်ရှိကြောင်းလည်းပြောပါတယ်။သူတို့နေရာပြန်ရင်ဟာသူတို့ရဲ့သဘောဆန္ဒအတိုင်းဖြစ်စေရမယ်ပြင်လုံခြုံရေးအမခံပေးဖို့လိုတယ်လို့ပြောပေမဲ့လက်ရှိမှာတော့အခြေအနေဟာသူတို့အတွက်သိပ်မကောင်းသေးဘူးလို့လည်း UNHCR ကထပ်လောင်းပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ရခိုင်ပြည်နယ်တစ်လွှားကို UNHCR ပြင်သူနဲ့အတူလက်တွဲလှုပ်ဆောင်နေတဲ့အဖွဲ့တွေကိုပါတွားရောက်ခွင့်ပြုဖို့မြန်မာအစိုးရကိုဆက်လက်ပန်ကြားနေတယ်လို့လည်းပြောပါတယ်ဒီဒေသကအတိုင်းဝိုင်းအားလုံးကြားတဟဆတ်တမှုရှိတိုးတက်လာစေရအရေးပါပြီးဒီအတွက်ရခိုင်အကြံပေးဖွဲ့အကြံပေးချက်တွေကိုအကောင့်ထဲဖော်ဖို့ကတိပေးထားတယ်မြန်မာအစိုးရကိုအကူအညီပေးဖို့လှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်။ဒါပြင်အကာအကွယ်ပေးမှုအခြေအနေတွေကို UNHCR ကစောင့်ကြည့်ဖို့ဒုက္ခသည်တွေကိုတီးကြားလွတ်လပ်တဲ့အချက်လက်တွေပေးဝေဖို့နဲ့သူတို့နေရပြန်ရင်လိုက်ပါဖို့တွေပါလိုအပ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်9သိန်းလောက်ဝင်ရောက်ခိုးလုံလန်းလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကသူတို့ကိုအကာအကွယ်ပေးပြီးပံ့ပိုးပေးနေပါတယ်လို့လည်းဖော်ပြထားပါတယ်
။အိန္ဒိယမြန်မာနိုင်ငံနေဆက်ကမိုင်1020ကျော်တခြားမှနေထိုင်ကြသူတွေရဲ့လွတ်လပ်စွာသွားလာခွင့်ဆိုင်ရာနိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့မြန်မာဘက်ကရက်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တဲ့အကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါလေ။အိန္ဒိယဘက်ကသဘောတူစာချုပ်လက်မှတ်ရေးထိုးဖို့ဆန္ဒပြင်းပြနေပေမဲ့လည်းမြန်မာဘက်ကပြည်တွင်းရေးဖိအားပေးမှုတွေကိုထောက်ပြပြီးတော့စာချုပ်ကိုလက်မှတ်ထိုးဖို့အချိန်ပိုတောင်းခံခဲ့တယ်လို့ဆိုပါလေ။အိန္ဒိယနဲ့မြန်မာနေဆက် ကုန်းလမ်းကနေဖြတ်ကျော်မှုတွေကိုနိုင်ငံခြားအပြန်အလှန်သဘောတူညီမှုနဲ့ပတ်သက်ပြီးတော့မြန်မာပြည်ထောင်စုဝန်ကြီးအဖွဲ့ကအတည်ပြုထားတာရှိပါတယ်ဒီနယ်စပ်ဒေသမှာ Ultra Pradesh နာဂပြည်နယ်မဏိပူရနဲ့မီဇိုပြည်နယ်လေးခုပါဝင်ပြီးနယ်စပ်စီယုခတ်ထားတာမရှိဘဲအဲ့ဒီနယ်စပ်တကြောမှာနေထိုင်ကြသူတွေရဲ့နေလေအနေနဲ့ဒီနယ်စပ်ဖြတ်ကျော်တဲ့လက်မှတ်ကိုထုတ်ပေးပြီးခီးသွလာခွင့်ပြုဖို့နိုင်ငံခြားသဘောတူထားတာပါဒါပေမဲ့အခုလိုလက်မှတ်ထိုးဖို့အချိန်ရွှေ့တာဟာခုနှစ်လအတွင်းမှာနှစ်ချိန်ရှိပါပြီပထမတစ်ချိန်ကပြီးခဲ့တဲ့စက်တင်ဘာလတုန်းကဖြစ်ပါတယ်အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီမြန်မာပြည်ကိုချစ်ကြည်ရေးခီးနဲ့နေပြည်တော်ကိုရောက်လာတဲ့အချိန်မှာလက်မှတ်ထိုးဖို့ပါဒုတိယတစ်ချိန်ရွှေ့ဆိုင်မှုကတော့နိုင်ငံတော်တိုင်ပင်ကန်ဒေါအောင်ဆန်းစုကြည်ဇန်နဝါရီလတုန်းကအဆီယံကောင်းဆောင်နေတဲ့သူအိန္ဒိယနိုင်ငံချစ်ကြည်ထိမ့်မှတ်နေဒီအိန္ဒိယမျိုးသားရေးခန္ဓာကိုတက်ရောက်ဖို့သွားတဲ့အချိန်ကဖြစ်ပါတယ
် American Congress လို့တော့ကဥရေပြချမ်းချက်အတိတ်ရက်ကိုအတည်ပြုခဲ့ပြီးတဲ့နောက်မှာတန်တမန်ရေးရာအထူးချမ်းဖြစ်နေတဲ့ထိုင်ဝမ်နဲ့အရှိမြင့်အရာရှိတွေအပြန်လန်တွဲရောက်လဲပတ်ရေးကိစ္စဟာ American အစိုးရအတွက်ပိုးပြီးလွဲကူတော့မှာဖြစ်ပါတယ်ဒါပေမဲ့ဒီဥရေပြချမ်းချက်ကထိုင်ဝမ်ကို American တရုတ်ဆက်ဆံရေးမှာအပေးယူလှုပ်ရှားတစ်ခုဖြစ်ရောက်သွားစေလိမ့်မယ်လို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်အထက်လွှတ်တော်က February 28ရက်နေ့မှာအတည်ပြုပေးခဲ့တဲ့ထိုင်ဝမ်ခရီးသွားအုပ်ဘရီကို American သမ္မတ Donald Trump လက်မှတ်ရေးထိုးပေးလိုက်ရင်ဒါဟာနှစ်ဖက်အရာရှိတွေတရားဝင်အပြန်လန်တွဲရောက်နိုင်တော့မှာဖြစ်ပါတယ်ကိုယ်ပိုင်အုပ်ချုပ်မှုရှိနေတဲ့ထိုင်ဝမ်ကိုတရုတ်ကနိုင်ငံတကာနဲ့ဆက်ဆံရာလုပ်ပိုင်ခွင့်ရှိတာတဲ့သူ့ပိုင်နဲ့နေမည်ဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ်။ဒါကြောင့်အမေရိကန်အစိုးရဒီဥပဒေကိုကန့်ကွက်နေတာပါ။အ
မေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ် Naples မြို့ Colonel Sunmill တဘာဝထိန်းသိမ်းဥယျာဉ်မှာအရှိ70ပြည်ရှိတဲ့ Burmese Python ခေါ်မြမစပုတ်အုံးမွေအမရကောင်ဟာပြီးခဲ့တဲ့2015ခုနှစ်ဧပြီလတုန်းကအမိဖြူမျိုးစားတမင်တကောင်ကလုံးကိုမျိုးထားတဲ့ဟာပြန်အန်ထုတ်ဖို့ကြိုးစားတဲ့နေတဲ့အချိန်မှာတာဝန်ရှိသူတွေကတွေ့ရှိခဲ့ပါတယ်အဲ့ဒီအသေးစိတ်ကိုအခုနှစ်မတ်လမှာထုတ်ပြန်ထားပါတယ် Direct from Washington The Voice
of America VOA ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကို document နဲ့ခုချူအောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် VOA American တန်ကားနေအခုလို့ထုတ်နားဆင်region နဲ့နားဆင်နေသလို internet seminar ဖြစ်တဲ့ burmese.voanews.com မှာလေအချိန်နဲ့တပြေးညီနားဆင်နေပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပြပါတော့မယ်အမျိုးသားလွတ်တော်မှာဆွေးနွေးမှုကျင်းတင်ပြထားတဲ့ငင်းချမ်းစွာစူဝေးခွင့်စီတန်းလှည့်လည်ခွင့်ပြင်ဆင်တဲ့ဥပဒေကြမ်းဟာအာဏာပိုင်တွေကသူတို့ရဲ့အယူဆမတူတူတွေကိုအလွဲတကူဖိနှိပ်အရေးယူလို့ရနိုင်အောင်ရည်ရွယ်ပြီးတော့ရေးဆဲထားတဲ့ဥပဒေကြမ်းဖြစ်တယ်လို့အဲ့ဒီဥပဒေမူကြမ်းကိုစန့်ကျင်သူတွေကပြောကြပါတယ်မနေ့ကရန်ကုန်မြို့မှာအဲ့ဒီငင်းစုစီဥပဒေကြမ်းကိုကန့်ကွက်ဆန္ဒပေါ်ထုတ်ပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဒီကြောင်းဆန္ဒပြပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ငင်းစုစီလို့လူပြီးများရဲ့ငင်းချမ်းစွာစူဝေးဝင်းနဲ့စီတန်းလက်လက်ခွင့်ကိုပြင်ဆင်တဲ့ဥပဒေကြမ်းကိုကန့်ကွက်ဆန္ဒထုတ်ပေါ်ပွဲကိုလူ့အခွင့်အရေးအဖွဲ့အစည်းအတီးတီးကကိုယ်စားလှယ်တွေပါဝင်လူပေါင်း900ကျော်တက်ရောက်ခဲ့ကြတာပါမျိုးသားလွှတ်တော်မှအဆိုပြုထားတဲ့ငင်းစုစီဥပဒေကြမ်းဟာသူတို့သဘောထားနဲ့မတိုက်ဆိုင်သူတွေကိုဖမ်းဆီးရေးယူလို့ရအောင်တမင်ရေးဆွဲထားတဲ့ဥပဒေကြမ်းဖြစ်တာကြောင့်အခုလိုဆန္ဒဖော်ထုတ်ရခြင်းဖြစ်ကြောင်းဒီကန့်ကွက်ပွဲကိုဦးဆောင်ကျင်းပရဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မဟောင်းဒေါက်တာညိုညိုတင်းကပြောပါရယ်
ဥပဒေကြမ်းမှာအားလုံးသိပြီးတဲ့အတိုင်းပြင်ဆင်ချက်3ချက်ပါတယ်ပေါ့နော်အဲ့တော့ပြင်ဆင်ချက်3ချက်မှာနှစ်ချက်ကဘာလဲဆိုတော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးနဲ့ရရအေးချမ်းတရားရေးအများပြည်သူတို့ရဲ့ကိုချင်းတရားအကျိုးငါပေါ့နော်အဲ့ဒါလူဟိုလူတယောက်ဟာငြိမ်းချမ်းစွာဆန္ဒပြဖို့ငွေသုံးဖို့ပစ္စည်းသုံးဖို့အခြားနေရာဖြင့်သွေးဆောင်ရင်ချိန်ကြောင်ရင်တိုက်တွန်းရင်ပေါ့နော်အဲ့ဒါတွေလုပ်လို့ရှိရင်ဘလောက်ပဲဒီဆန္ဒပြပွဲတွေကငြိမ်းချမ်းပါစေအဲ့ဒီလိုလုပ်တဲ့လူတွေကိုပေါ့နော်၃နှစ်ထဲမပေါ်တဲ့ထောင်နဲ့ချမယ်ဆိုပြီးတော့ပြောထားတဲ့အခါကျတော့ဒါဟာပေါ့နော်အာနာပိုင်တွေကပေါ့နော်ကိုနဲ့အယူအဆမတူတဲ့လူတွေပေါ့နော်နိုင်ငံရေးရမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်ဒီအလွယ်တကူအထိပ္ပယ်ဖွင့်ဆိုပြီးတော့ဖိနှိပ်လို့ရတဲ့ဥပဒေကြမ်းဖြစ်နေတယ်ပေါ့နော
်အဆိုပြုထားတဲ့ဥပဒေကြမ်းကိုသာအတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ထွန်းသက်စဒီမိုကရေစီစနစ်ကိုအရှိန်လျော့သွားအောင်လှုပ်ဆောင်တာနဲ့တူနေကြောင်းကိုလည်းဒေါ်ညိုညိုသိန်းကဆက်ပြောပါတယ်
ဒီဥပဒေကြမ်းဟာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အညွတ်ပေါင်းဆောင်ဖြစ်တဲ့ဒီမိုကရေစီကိုအညွတ်ချိုးလိုက်ရရောက်တယ်ပေါ့နော်ဒီဥပဒေကြမ်းကအတည်ပြုပြီးသားဖြစ်သွားမယ်ဆိုရင်ပြည်သူလူထုကသူတို့ရဲ့အခွင့်အရေးတွေ တောင်းဆိုမှုကြံရွယ်တဲ့အခါတိုင်းမှာအဲ့လိုအခွင့်အရေးတောင်းဆိုပွဲတွေကိုကူညီတဲ့လူမှန်သမျှเนาะဒီဥပဒေနဲ့ပြည်ထောင်ပေးပြီးရေးယူခံမှာဖြစ်တယ်ပေါ့เนาะ
ဖေဖော်ဝါရီလ19ရက်ကမြို့သားလွှတ်တော်မှာတင်သွင်းခဲ့တဲ့ငိမ့်စုစီဥပဒေပြင်ဆင်ရေးအစိုးပြုချက်မူကြောင်းကိုမြို့သားလွှတ်တော်မှာစတင်ဆွေးနွေးမှုတွေပြုလုပ်တဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုကျင်းပကြတာလည်းဖြစ်ပါတယ်ဒီငိမ့်စုစီဥပဒေကိုလွှတ်တော်မှာအကြိမ်ကြိမ်ပြင်ဆင်ရေးဆွဲခဲ့ပေမဲ့လည်းပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းလှည့်လည်ခွင့်နဲ့ဆန္ဒဖော်ထုတ်ခွင့်ကိုတဖြည်းဖြည်းတင်းကျပ်ထိန်းချုပ်လာနေအောင်တွေးမြင်နေရကြောင်းဆန္ဒပြပွဲမှာပူပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှိနေဒေါက်ခင်ရင်ကျော်ကပြောပါရယ်
ရင်းချင်းဆွေဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေနှစ်ကြိမ်လုပ်ခဲ့ပြီးတော့အဲ့ထဲမှာဆိုလို့ဆိုရင်ဖြေလျှော့ထားတဲ့တွေ့ရအခုဒီခါဥပဒေကျင့်ပြတဲ့ခါကျတော့မဖြေလျှော့တဲ့အပြင်ကိုပို့ပို့ပြီးတော့တောင်ထပ်ပြီးတော့တင်းကျပ်လာတဲ့ဟာတွေတွေ့ရတယ်အဲအဲ့ဒီအဲအဲ့အဲ့ဒါကြောင့်မို့ဒီဥပဒေကဟိုဖြတ်သိမ်းတင်တယ်ပေါ့နော်ဒီဥပဒေချမ်းရမတင်မပြထမ်းတင်ဘူးပေါ့
ကြံကွက်ဆန္ဒဖော်ထုတ်သူတွေဟာရန်ကုန်မြို့တခင်မြပန်းရံမှာစူဝေးကြပြီးတဲ့နောက်မှာအဲဒီကနေမှမြို့တော်ခမ်းမရှိရာကိုခြိတက်ကြရမှာငိမ့်စုစီဥပဒေကြောင်းကိုကန့်ကွက်ကြောင်းရေးသားထားရဲ့နှစ်ပူးစီစာတန်းတွေကိုကင်ဆောင်ခဲ့ကြပြီးလန်ခီတလျှောက်နိုင်ငံသားလွတ်လပ်ခွင့်အပါအဝင်ငိမ့်စုစီဥပဒေကြောင်းကိုကန့်ကွက်ကြောင်းကြွေးကြော်တန်းတွေကိုလည်းအော်ဟစ်ခဲ့ကြတာပါ2016ခုနှစ်ကပြည်အောင်စုဆွတ်တော်ကပြဋ္ဌာန်းပြီးငိမ့်ညမ်းစွာစူဝေးခြင်းနဲ့စီတန်းဆက်လက်ခြင်းဆိုင်ရာဥပဒေပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီလ19ရက်ကကျင်းပတဲ့အမျိုးသားလွှတ်တော်မှာဥပဒေချမ်းကော်မတီအတွင်းရေးမှူးဒေါက်တာမြညာနာဆိုကတင်သွင်းခဲ့တာဖြစ်ပါတယ
်။ဒါကတော့ VOE သတင်းတော့ကိုစောထက်တင်ပြတော့တာဖြစ်ပါတယ်။အခုတော့ကရင်ဒုက္ခသည်ကလေးနှစ်ယောက်ကြောင်းဆက်ပါမယ်။ American ပြည်တော်စု Minnesota ပြည်နယ်မှာကျင်းပနေတဲ့ပြည်နယ်စဉ်အထက်တန်းကျောင်းနှပန်းပွဲတွေထဲမှာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ကရင်ဒုက္ခသည်အမွန်ကြီးကိုလည်းပါဝင်ရှင်ပြိုင်နေပါတယ်။သူတို့နှစ်ဦးကိုအားပေးနေသူတွေလည်းအများပြားရှိပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
စာကီးနဲ့ဆာလာဆိုတဲ့ကရင်အမွားကြီးကိုနှစ်ဦးဟာလာသားရွယ်လောက်မှာမြန်မာနိုင်ငံကထွက်လာကြပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေခဲ့ကြပါတယ်သူတို့အသက်9နှစ်လောက်ရောက်တဲ့အခါမှာတော့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခြေချခဲ့ကြပါတယ်အခုတော့မင်းနီဆိုတာပြည်နယ်မာရှယ်မြို့မှာသူတို့နေထိုင်ကြပြီးတော့အဲ့ဒီမြို့ကထက်တန်းကျောင်းမှာပညာသင်နေပါတယ်အဲ့ဒီကျောင်းကထိုင်းကားလို့ခေါ်တဲ့နှပန်းသင်းမှာစာကီးနဲ့ဆာလာညီကိုနှစ်ဦးကတော့နာမည်ကြီးတွေပါအခုလောလောဆယ်ကျင်းပနေတဲ့မင်းနီဆိုတာပြည်နယ်ထက်တန်းကျောင်းကြီးရဲ့ပြည်နယ်ဆင့်နှပန်းပြိုင်ပွဲတွေမှာစာကီးနဲ့ဆာလာတို့ညီကိုတွေဝင်ပြိုင်နေကြပြီးတော့သူတို့နေတဲ့မြို့ကမာရှယ်မြို့ကန်တွေကပြိုင်ပွဲတွေမှာအကြီးအကျယ်လာပြီးတော့အားပေးနေကြပါလေ
။
ဒီကရင်မွာညီကိုအကြောင်းကို CBS ရုပ်သံသတင်းဌာနကရိုက်ကူးထုတ်လွှင့်ခဲ့ပြီးသူတို့ရဲ့ဘဝနောက်ခံအကြောင်းကိုစာကီးနဲ့ဆာလာတို့ကရှင်းပြကြပါလေ
။ We live in a refugee camp called Nopal. We moved to United States.
နိုဘိုဒုက္ခသည်စခန်းမှာကျွန်တော်တို့နေခဲ့ပါတယ်အမေရိကန်ပြည်ထောင်စုကိုကျွန်တော်တို့အသက်9နှစ်10နှစ်လောက်မှပြောင်းလာခဲ့ပါတယ်ဒီမှာကကျွန်တော်တို့နေခဲ့တဲ့နေရာနဲ့လုံးဝတခြားစီပါပဲရာသီဥတုလည်းတခြားစီပဲဒီမှာကနှင်းနေကြတယ်လို့ပြောသွားခဲ့တာပါဆာကီကကိုလေးချိန်113ပေါင်တန်းမှာဝင်ရှင်ပြိုင်နေတာဖြစ်ပြီးတော့ဆာလာကတော့ပေါင်120တန်းမှာဝင်ပြိုင်နေပါတယ်သူတို့ညီကိုနှစ်ဦးရဲ့ကြိုးပမ်းမှုတွေကိုအနီးကအားပေးကူညီနေကြတဲ့မာရှယ်မြို့ကနေလည်းရှိပါတယ်အဲ့ဒီထဲမှာအယ်ရိုနဲ့သူ့ရဲ့ဇနီးမယ်ရီရိုဟာသူရဲ့မွေးစားမိဘတွေလိုကူညီအားပေးနေကြတဲ့သူတွေပါဒီမွာညီကိုနှစ်ဦးရဲ့တိုးတက်လာမှုတွေကို Elrose ကရှင်းပြပါတ
ယ်
သူတို့ညီကိုတွေဒီကိုရောက်လာတော့ကဒုတိယလမ်းမှာရှိပါသေးတယ်အင်္ဂလိပ်လိုလည်းမပြောတတ်ပါဘူးကျောင်းမှာသူတို့တော်တော်စူးစမ်းကြပြီးတော့အချိန်နေကောင်းပါတယ်သူတို့ညီကိုနဲ့ကျောင်းကသူတို့ရဲ့ဆရာဆရာမတွေကိုချီးကျူးရမှာပါပဲအခုလိုသူတို့ထူးချွန်လာတာကအံ့ဩဖို့ကောင်းပါတယ်
လောလောဆယ်ပြိုင်ပွဲတွေမှာစာကီးကတပွဲရှုံးတပွဲနိုင်တဲ့ဆက်ရှင်ပြိုင်နေပြီးဆာလာကလည်းတပွဲရှုံးနဲ့ဆက်ပြီးတော့ဝင်ပြိုင်နေပါတယ်မကြာခင်ရက်ပိုင်းတွေမှာအချိုဘိုလီပွဲရောက်လာပါတော့မယ
်စာကီးနဲ့ဆာလာတို့ကိုကျွန်တော်တို့ပရိသတ်တွေကလည်းအနံ့ရပါစေလို့ဆန္ဒပြုလိုက်ပါတယ်ခင်ဗျာအခုတော့ကိုရီးယားသတင်းဆက်ပါမယ်မြောက်ကိုရီးယားကိုတောင်ကိုရီးယားအထူးကိုယ်စားလှယ်တွေတွားရောက်နေချိန်မှာပဲအမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရကြားအနီးကဆက်သွယ်မှုရှိနေပြီးတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကိုအဓိကဦးစားပေးပြီးတော့လုပ်သွားမယ်လို့အမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်အစိုးရကြားဆွေးနွေးမှုတွေပြန်လုပ်နိုင်ဖို့တိုက်တွန်းမယ်လို့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်။မြောက်ကိုရီးယားမှာကင်ဂျွန်အွန်အာနာယလာပီကလေးကပထမဆုံးအကြိမ်တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုကနေဘလို့ရက်လက်တွေရလာနိုင်ပါသလဲ VOA သတင်းတွေကိုစူးစီးပြီးတော့မဆုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီနေ့လာနေတော့ကမြောက်ကိုရီးယားနိုင်ငံပျောင်ရဲမြို့တော်စီကိုလင်းရင်နဲ့ရောက်လာတဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားတာဝန်ရှိသူတွေကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးကော်မတီဥက္ကဋ္ဌညညွေးရေးတပ်ဦးဌာနဒုတိယညွှန်ကြားရေးမှူးနဲ့တောင်ကိုရီးယားကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့အပြင်မြောက်ကိုရီးယားအလို့သမားပါတီရဲ့ဗဟိုကော်မတီဒုဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ပါတယ်။ ညပိုင်းမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်နဲ့အတူညစာစားကြတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ဒါဟာကင်ဂျွန်အန်အာနာရလာတဲ့2011ခုနှစ်ထဲကတောင်ကိုရီးယားတာဝန်ရှိသူတွေနဲ့ပထမဆုံးတွေ့ဆုံတာဖြစ်ပါတယ်အထူးကိုယ်စားလှယ်အဖွဲ့အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့သတင်းစကားကိုတည်ဆောင်သွားတာဖြစ်တယ်လို့အဖွဲ့ကိုဦးဆောင်သွားတဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးဌာနအကြီးအကဲချောင်းအီယွန်ကခုလိုပြောကြားခဲ့ပါတယ်
။평창동계올림픽을계기로조성된남북간의대화와관계개선의흐름을살려서
평창서야디올림픽아가자회마사진뚜뜨게레코리아2나라가수뇌무어셰홍고셋태인타레아니네코리아종전마뉴클리어킨신예네싯만네타우라니냐예야시양송해푸루라레소레타마라문예카이마레송펴쳇네산나고저너루테송따마핏바레
ပျောင်ချန်းဆောင်ရသည့်အိုလံပစ်အားကစားပြိုင်ပွဲဖွင့်ပွဲတွင်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကသူညမနှင့်နိုင်ငံတော်ရုပ်ပြကောင်းဆောင်တို့ကိုဆေလွှတ်ခဲ့ပြီးကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲကိုသူ့နိုင်ငံမှာလာကျင်းပပါလို့တောင်ကိုရီးယားသမ္မတကိုသတင်းစကားပါခဲ့တာပါအခုအထူးကိုယ်စားလှယ်အဖွဲ့ထဲမှပါတဲ့တောင်ကိုရီးယားထောက်လှမ်းရေးအကြီးအကဲဆော်ဟွန်ဟာဆွေးနွေးပွဲတွေမှာအရေးပါသူဖြစ်တယ်လို့တက်စတက်သူကတွဲဖွဲ့ပါမောက်ခဆောင်ယွန်အီက VOA ကိုပြောပါတယ
် Mr. So has been deeply involved in two previous inter-Korean summit meetings in 2000 and 2007
2009ခုနှစ်တွေတုန်းကကျင်းပခဲ့တဲ့ကိုရီးယားနိုင်ငံကြားထိပ်သီးဆွေးနွေးပွဲနှစ်ခုမှာ Mr. So ကထဲထဲဝင်ဝင်ပါဝင်ခဲ့တဲ့သူဖြစ်ပါတယ်ဒီနှစ်ကုန်ပိုင်းမှာနောက်ထပ်နိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်လည်းသူစူးစမ်းပြီးဆောင်ရွက်နေတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ
်။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရကြားဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးလမ်းစာရှာဖို့မြောက်ကိုရီးယားတို့ကိုတိုက်တွန်းမယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကပြောထားပါတယ်။ဒါအပြင်နှစ်ရက်ကြာမြောက်ကိုရီးယားခရီးစဉ်ပြီးရင်ပျုံယမ်းမြို့မှာဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုအမေရိကန်တာဝန်ရှိသူတွေကိုပြောပြဖို့အတွက်တောင်ကိုရီးယားအထူးကိုယ်စားလှယ်တွေဟာအမေရိကန်ပြည်ထောင်စုကိုလာမှာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားအနီးကပ်ဆက်သွယ်မှုရှိပြီးတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်သွားရေးအတွက်လိုအပ်ရင်အပြင်းထန်ဆုံးဖိအားပေးမှုလိုစီးလုံးနဲ့တုံ့ပြန်မှုတွေလုပ်သွားဖို့သဘောတူထားတယ်လို့အရှေ့အာရှနဲ့ Pacific ရေးရာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကတီနာအက်ဒမ်စ်ကတင်းလာနေကပြောပါတယ်။မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံဖို့လိုလားပေမဲ့နျူကလ িয়ার ကင်းစင်ရေးကိစ္စနဲ့ပတ်သက်လို့တော့မညှိနှိုင်းနိုင်ဘူးဆိုတဲ့အမေရိကန်ရဲ့ရည်တည်ချက်ကိုလည်းသူကထပ်ပြီးတော့ပြောကြားခဲ့ပါတယ်။အရင်အမေရိကန်အစိုးရတွေလုပ်ခဲ့တဲ့အမှားမျိုးလုံးမမဟုတ်ဘူးလို့လည်းဆိုပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်နဲ့ဆွေးနွေးဖို့လိုလားတယ်လို့အစိုးပိုင်းကပြောကြားခဲ့ပေမယ့်ဆွေးနွေးမှုတွေမစခင်နျူကလ িয়ার ကင်းစင်ရေးကိုအရင်လုပ်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကတုံ့ပြန်ခဲ့ပြီးတဲ့နောက်မှာတော့ဆွေးနွေးပွဲအတွက်ဂျိုတင်သတ်မှတ်ချက်တွေထားတာယုံကြည်မရှိဘူး။နျူကလ িয়ার ဂျိုတင်သတ်မှတ်ချက်တွေနဲ့ဆိုရင်မဆွေးနွေးဘူးလို့မြောက်ကိုရီးယားဘက်ကဆိုခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့နိုင်ငံကိုနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်အမေရိကန်ကရောကဘာကပါသတ်မှတ်ထားစေချင်တာဖြစ်တယ်လို့တွဲဖက်ပေါမောက်ခဆွန်ယွန်အီကသုံးသပ်ပါတယ
်။ We see that North Korea has exerted its will on the United States and the rest of the world. North Korea is on the verge of nuclear breakout.
မြောက်ကိုရီးယားဟာနျူကလ িয়ার စစ်ပွဲကိုအချိန်မရွေးဆင်နွှဲနိုင်တော့မဲ့နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ကရောကဘာကပါလက်ခံထားအောင်မြောက်ကိုရီးယားကလှုပ်ထားနိုင်ပါတယ်။အမေရိကန်ဘက်ကလည်းဒီချက်ကိုလက်မခံခြင်းပဲလဲလက်ခံထားပါတယ်။ဒီချိန်ထဲမှာတောင်ကိုရီးယားကလည်းတောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံအကြားထိပ်သွေးဆွေးနွေးပွဲကျင်းပနိုင်ရေးဆိုတဲ့သူတို့ရဲ့ရည်ချက်ကိုအကောင့်ထဲဖော်နိုင်အောင်ကြိုးပမ်းနေပါတယ်။လောဆယ်ပြုံညမ်းမြို့တော်မှာရောက်နေကြတဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပွဲကနေပြီးတော့ရနိုင်တဲ့ရလဒ်ကကိုရီးယားနဲ့နိုင်ငံအကြားကွဲကွာနေကြတဲ့မိသားစုတွေပြန်ပြီးတော့တွေ့ဆုံနှုတ်ဆက်နိုင်မဲ့အစီအစဉ်တွေကိုသတ်မှတ်ကြေညာနိုင်မဲ့ရလဒ်လို့ကျွန်တော်ထင်ပါတယ်။
မြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားတွဲဆုံပွဲနာရဲ့နောက်ွယ်မှာတောင်ကိုရီးယားဘက်ကမြောက်ကိုရီးယားကိုငွေကြေးထောက်ပံ့မှုတွေလုပ်ရတဲ့အတွက်နှစ်နိုင်ငံစီမံကိန်းတွေပြန်ဆားဖို့နဲ့နှစ်နိုင်ငံထိပ်သီးစည်းဝေးဝယ်တွေပြန်ဆားဖို့အတွက်မြောက်ကိုရီးယားဘက်ကဘလောက်ပမာဏလိုချင်တယ်လဲဆိုတာကလည်းစိတ်ဝင်စားစရာဖြစ်တယ်လို့တွဲဘက်ပါမောက်ခဆွန်ယွန်အီကထောက်ပြပါတယ်။တရုတ်အစိုးရကတော့အခုလိုတောင်ကိုရီးယားအထူးကိုယ်စားလှယ်မြောက်ကိုရီးယားကိုသွားတဲ့အပေါ်မှာကြိုးဆိုတယ်လို့ပြောကြားခဲ့ပါတယ်ရှင်။
မဆုမြတ်မှာခင်ဗျာကိုရီးယားရေးပြီးတော့တရုတ်နိုင်ငံဘက်ကိုကြည့်ရအောင်ပါတရင်နှစ်ပတ်ကြာကျင်းပမဲ့တရုတ်မျိုးသားပြည်သူလွတ်တော်နှစ်ပတ်လည်ပုံမှန်အစည်းအဝေးကိုတနင်္လာနေ့ဘေကျင်းမြို့တော်မှာစတင်လိုက်ရမှာအသက်64နှစ်အရွယ်သမ္မတရှီကျင်းပင်ဟာသမ္မတတက်တန်း2023ခုနှစ်မှာကုန်ဆုံးမှုရှိပေမဲ့အခုလိုသမ္မတတက်တန်းကန့်တတ်ချက်ကိုဖျက်သိမ်းမှုအဲ့ဒီအစည်းအဝေးကနေသဘောတူညီလိမ့်မယ်လို့အများကမျှော်လင့်နေကြပါတယ်ရှီကျင်းပင်ဟာတရုတ်ကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းရေးမှူးဖြစ်တယ်လို့တရုတ်ဗဟိုစစ်ကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ် အခုလိုရာသက်ပံအထိတမရဆက်လုသွားနိုင်တာကြောင့်အရင်မော်စီတုံးလက်ထက်ကလိုတကူတော့အာနာရှင်စနစ်အောက်ပြန်ပြီးတော့ရောက်ပြီးထင်းတိုင်းကျဖိနစ်အုပ်ချုပ်တာမျိုးဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့အကြောင်း VOA သတင်းတောက် Victor Becky သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဒီတရုတ်အမျိုးသားပြည်သူ့လွှတ်တော်ရဲ့နှစ်စဉ်နှစ်ပတ်ကြာစီဝေးဖွင့်ပွဲမိကုံမှာတရုတ်ဝန်ကြီးချုပ်လီကီရှန်အနေနဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာဒီသမရသက်တမ်းအပြောင်းအလဲကိုမကြေညာသေးပဲမနစ်ကစီဝေးတိုးတက်မှုနှုန်း 6.9 အထိအောင်မြင်ခဲ့ရကနေဒီနှစ်မှာ 6.5 ရာခိုင်နှုန်းဆက်တိုးတက်နိုင်ဖို့စီဝေးစီမံကိန်းကြီးကိုအဓိကစရှင်းပြခဲ့ပါတယ်
။这些年世界经济复苏乏力
ဝန်ကြီးချုပ်လီတရုတ်လိုပြောသွားတာကပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းမှာကမ္ဘာစီးပွားရေးအားနည်းတာကနေပြန်နှလန်းထူလာတာတွေကမ္ဘာငွေကြေးဈေးကွက်အတက်ကျမြန်တာတွေနဲ့အမျိုးသားအကျိုးစီးပွားကာကွယ်မှုရုတ်တရက်မြင့်မားလာတာတွေကိုကြုံခဲ့ရတယ်လို့ဆိုတာပါဒါအပြင်ကာကွယ်ရေးအသုံးစရိတ်ကိုအမေရိကန်ဒေါ်လာ$185 billion အထိ800 billion ကျော်တိုးမြင့်သွားဖို့နဲ့ထက်ဝံကခွဲထွက်ဖို့ကြိုးပမ်းလာရင်တရုတ်အနေနဲ့လုံးဝသီးခတ်မှာမဟုတ်ဘူးလို့ဆက်ပြောခဲ့ပါတယ်အခုပြန်လည်ကျင်းပတဲ့လွှတ်တော်စီဝေးအတွင်းထဲမှာပဲသမရတတန်းနှစ်ချိန်ထန်းဆောင်ခွင့်ဖြတ်သိမ်းရေးဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်မှုဆိုင်ရာကြေညာချက်ကိုဖတ်ကြားရမှာတော့လွှတ်တော်အမတ်တွေအနေနဲ့အကြီးအကျယ်လက်ခုပ်တီးခဲ့ကြပါတယ်။အခုလိုဖွဲ့စည်းပုံပြင်ဆင်ရေးလုပ်ရဟာသမရရှိရဲ့သမရဆက်ဖြစ်ရေးကြိုးပမ်းမှုသာဖြစ်တယ်လို့အယ်ဘာတာတက္ကသိုလ်တရုတ်လေ့လာရေးဌာနညွှန်ကြားရေးမှူးနိုင်ငံရေးသိပ္ပံပါမောက္ခဂေါ်ဒန်ဟိုဒန်ကထောက်ပြလိုက်ပါတယ်
။ But this move I think consolidates his position.
ဒီလောက်ကရှီချင်းပင်ရဲ့အာဏာပိုပြီးတော့ခိုင်မာသွားစေနိုင်ပါတယ်။သူအနေနဲ့အာဏာကိုကင်ထားခြင်းတလို့အကြကြီးကင်ထားဖို့အတွက်အခွင့်အလမ်းအများကြီးရသွားနိုင်ပါတယ
်ဒီလွှတ်တော်အချင်းကြားချက်ထဲမှာပဲအခုလိုသမရတတန်းပြင်ဆင်ရတာကရဲဘော်ကြီးရှီချင်းပင်ကိုဝန်းရံပြီးတရုတ်ကွန်မြူနစ်ပါတီရဲ့ညီညွတ်တဲ့အုပ်ချုပ်မှုနဲ့ဥဆောင်မှုတွေကိုကာကွယ်ပေးဖို့ဖြစ်ပြီးအမျိုးသားခေါင်းဆောင်မှုစနစ်ကိုအပြည့်အဝအကောင်းစေဖို့လည်းဖြစ်တယ်လို့ဆိုခဲ့ပါတယ်ဒါပေမဲ့ဖာမော့ခ်ဟိုဒန်ကတော့ဒါကအရင်တရုတ်ခေါင်းဆောင်ကြီးမော်စီတုံးလက်ထက်အာဏာရှင်ဆန်ဆန်ဖိနှိပ်နိုင်မှုတွေကိုကန့်သတ်နိုင်ဖို့ဒီသမရတတန်းကန်နာပါဝင်ပြပြင်ပြောင်းလဲလုပ်ပေးခဲ့တဲ့တရုတ်ကောင်ဆောင်တင့်ရှောင်ဖိန်အတွက်တော့သူလက်နဲ့ရေးခဲ့တာအခြေနဲ့ဖြစ်တယ်လို့ဖြစ်သွားပြီလို့ဆိုလိုက်ပါတယ
်တင့်ရှောင်ဖိန် would be turning in his grave at the prospect that
တင့်ရှောင်ဖိန်ကအခုတုတ်တန်ကနေပြီးတော့ပြန်ထလာနိုင်လို့ရှိရင်တကယ်ကိုအားအားတကြီးဖြစ်သွားမှာပါသူတေပြီးရမ်းမကြခင်မှာပဲအခုလိုမျိုးရာသက်ပံသမရဆက်လုပ်နိုင်တဲ့နေသားမျိုးကိုပြန်ရောက်သွားလိမ့်မယ်လို့သူထင်ထားခဲ့မှာမဟုတ်လို့ဘလို့ဖြစ်လာမယ်ဆိုတာကတော့ဆက်ပြီးတော့စောင့်ကြည့်ရအောင်ပါပါဒါပေမဲ့ကျွန်တော်ထင်တယ်ခုဟာကဟိုးရှိရှိတရုတ်နိုင်ငံရဲ့အတိတ်သမိုင်းတည်းကိုနောက်ပြန်ဆုတ်သွားနေတဲ့အနေအထားမျိုးပါအဲ
့ဒီတော့ဒီသမရသက်တမ်းအကန့်အသတ်မရှိပေးရဆိုလွှတ်တော်တဲ့မဲခွဲရမှာဘလို့ဖြစ်လာနိုင်ပါလဲလို့မေးရမှာပါမကဟိုဒန်က
အမတ်3000တယောက်တဲ့တရုတ်မျိုးသားပြည်သူ့လွှတ်တော်အစည်းအဝေးကတည်းကအမတ်အများစုကတရုတ်ကွန်မြူနစ်ပါတီဝင်တွေဆိုတော့အခုဆိုကိုဆန့်ကျင်ပြီးတော့ဒါမှမဟုတ်ဂျာနီအဖြစ်မေးပေးမဲ့သူကတကယ်ကိုနည်းနည်းလေးပဲရှိမယ်ဆိုတာကျွန်တော်အခိုင်အမာပြောလို့ရပါတယ
်ဒါအပြင်ပါမကဟိုဒန်ကဆက်ပြီးတရုတ်ပြည်ပြင်ပြောင်းလဲရေးခေါင်းဆောင်တင့်ရှောင်ဖိန်အနေနဲ့တရုတ်ကွန်မြူနစ်ပါတီရဲ့အရင်ဖိနှိပ်အုပ်ချုပ်မှုတွေမော်စီတုံးလက်ထက်ကလို့ခေါင်းဆောင်တူတဲ့ထင်ရဆိုင်အမိန့်ပေးမှုတွေကိုကန့်သတ်ဖြစ်ခဲ့ပြီးလူတွေပိုလွတ်လွတ်လပ်လပ်သွားလာလုကင်နေအောင်ဖန်တီးပေးကြတာတွေကအခုနောက်ကျောင်းပြောင်းမဲ့သဘောဖြစ်နေပြီလို့ဆက်ထောက်ပြခဲ့ပါတယ
်ဆီဂျင်ပင် has maintained those really basic
ဆီဂျင်ပင်အခုလုပ်နေတာတွေကအရင်ဖြေလျှော့ပေးခဲ့တဲ့တကယ့်အခြေခံခွင့်ရေးတွေကိုပြန်ပြီးတော့ထိန်းချုပ်လာတဲ့သဘောလိုဖြစ်နေပါတယ်အခုလိုလှုပ်လာတာကိုပဲကြည့်ရင်အာနာကိုလူအူတွေကမောင်ပိုင်စီးထားမဲ့စနစ်ကိုထူထောင်ဖို့လိုဖြစ်နေတော့အရင်တိတ်ဆောင်ပိမျှော်မှန်းခဲ့တာနဲ့တလွဲစီပါ
အခုလိုချိန်မှာနိုင်ငံတကာသုံးသပ်သူတွေဘက်ကလည်းသမရရှိအကန့်အသတ်မရှိရေရှည်ဆက်အုပ်ချုပ်သွားရင်အာရှဒေသအတွင်းလုံခြုံရေးအတွက်ရေရှည်အန္တရာယ်ပိုကြီးလာနိုင်ပြီးဒေသရင်းမှာအာဏာချက်ချွင်မှုတွေပိုလုပ်လာကတောင်တရုတ်ပင်လယ်နယ်မြေငြင်းပွားမှုနဲ့မြောက်ကိုရီးယားရေးတွေမှာအမေရိကန်နဲ့ပိုထိတ်ထိတ်တွေ့လာမှာစိုးရိမ်ရတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ကိုဝင်းမင်းပါခင်ဗျာ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။အခုတော်တာရှိလို့ဓာတ်ဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1.95 ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းဓာတ်ဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းဓာတ်ဆင်ရမှာပါ။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကျမတို့ကတော့ဒါကိုပြောချင်တာတော့အားလုံးအတူတူဖြစ်တယ်လို့ကျွန်တော်ဒီလိုနားလဲ။ဘာကြောင့်လဲဆိုတော့ဒီကုန်ကဥပဒေပုံမှန်19မှာဆိုကျွန်တော်တို့တရားဝင်ခေါ
်ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အချိန်မှာနားဆင်ရမှာဖြစ်ပါတယ်။အဲ့ဒါအပြင်တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြရမှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြတ်တင်ပြပေးပါမယ်။ရိုဟင်ဂျာပြည်ထနာအဆုံးတတ်နိုင်အောင်အာဆီယံအဖွဲ့ကဥဆောင်ကျူပန်းတင်ပါတယ်ဆိုပြီးတော့ထိုင်းနိုင်ငံတို့ဒနေရှင်သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာရေးသားထားတဲ့ဆော့မကိုတင်ပြကြင်ပါတယ်။ရခိုင်ပြည်နယ်အတွင်းကလူနည်းစုရိုဟင်ဂျာ9သိန်းကျော်ဟာအိုးအိမ်စွန့်ပစ်ပြီးတော့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရလောက်အောင်ဖြစ်စေခဲ့တဲ့မြန်မာအစိုးရရဲ့လူမဆန်တဲ့လုပ်ရက်ကိုဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဆိုပြီးတော့ခေါ်ဝေါ်တုံ့နှုံပြောဆိုမှုတွေကတစတဲ့တစတူးများလာနေပါတယ်။ဒီကိစ္စကိုတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကရင်ငုံနှုတ်ပိတ်လုပ်နေကြတာဟာတမူထူးခြားနေပါတယ်။အစိုးရကရခိုင်ပြည်နယ်အတွင်းအခင်းဖြစ်တဲ့ဒေသကိုနိုင်ငံခြားကလေးလာသူတွေတွားရောက်ခွင့်ပိတ်ထားသည့်တိုင်ဖြစ်ပျက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေထံကနေအသေးစိတ်အချက်အလက်တွေထွက်ပေါ်လာနေပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုတာမဟုတ်ခဲ့ရင်တောင်လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆိုတာမျိုးတွေကတော့ဖြစ်နေပါတယ်။သတင်းတွေအရနေအိမ်တွေကိုမီးရှို့တာနှိပ်စက်ညှိမ့်မှန်းတာတပ်ဖြတ်မှုအဓမ္မတာမယာပြုကျင့်မှုအစိုးရအပြုံလိုက်တုတ်တင်မှုစတာတွေဖြစ်ပွားနေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီကလည်းဖြစ်ပွားနေတဲ့အခြေအနေဟာဂျီနိုဆိုက်ဆိုတဲ့သဘောမျိုးတွေ့နေရတယ်လို့အကြိမ်တော်တော်များများပြောဆိုခဲ့ပါတယ်။မြန်မာအစိုးရတပ်မတော်အပါအဝင်ဒီရေးမှာပါဝင်ပတ်သက်နေသူတွေအလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ခုခေါ်ယူပြီးတော့အတီးတီးရဲ့အခန်းကဏ္ဍတွေလေ့လာတွေ့ရှိချက်တွေကိုရှင်းပြဖို့လှုံ့ဆော်တင်ပါတယ်။အာဆီယံအနေနဲ့ဒါမျိုးကျင်းပပေးဖို့အကောင်းဆုံးဖြစ်ပါတယ်။အခုတော့အာဆီယံနိုင်ငံတွေကအဖွဲ့ဝင်ဖြစ်တဲ့မြန်မာကိုအကာအကွယ်ပေးနေကြပါတယ်။ရိုဟင်ဂျာတွေပေါ်တိုက်ခိုက်တာကိုအပြစ်မတင်ကြဘဲစိုးရိမ်မှုဖြစ်ရပါတယ်ဆိုတဲ့တန်တမန်စကားတွေသာပြောပြီးလူသားချင်းစာနာမှုအထောက်အကူပေးဖို့ကမ်းလှမ်းတာမျိုးတွေသာလုပ်နေကြပါတယ်။မကြခင်လတွေအတွင်းအခြေအနေကစိုးတဲ့ဆိုးလာနေပါတယ်။ပါဝင်ပတ်သက်နေသူတွေအားလုံးအတူတကွထိုင်းပြီးတော့အမြင်မတူတာတွေကိုနားထောင်ပွင့်ပွင့်လင်းလင်းဆွေးနွေးတာမျိုးတွေမလုပ်သေးသမျှတော့လက်တင်ခံနိုင်တဲ့ဖြေရှင်းမှုရရှိဖို့အလှမ်းဝေးနေအောင်မှဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့ The Yorkshire Post မှာ MJ Bashia ရေးသားထားတဲ့တုံးသက်ချက်ဆောင်းပါးကိုတင်ပြပေးပါမယ်။နိုင်ငံတကာအတိုင်းဝန်းဟာမြန်မာနိုင်ငံအတွင်းကဝမ်းနည်းစရာကောင်းပြီးတော့လုံးဝပျက်စီးနေတဲ့လူခွင့်ရေးအခြေအနေတွေကိုထိုင်ကြည့်နေကြတဲ့ပွဲကြီးပြည်သက်ဖြစ်လာနေပြီလို့အစချီရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းမှာဖိနှိပ်မှုကြောင့်ဒုက္ခရောက်နေကြတဲ့လူနည်းစုရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းပစ်တင်ကြတဲ့နေရာမှာကမ္ဘာခေါင်းဆောင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအင်တိုက်အားတိုက်ရှိကြပေမဲ့ရေးယူဆောင်ရွက်တဲ့နေရာမှာတော့အားနည်းပြီးတော့ကြားဝင်ဆောင်ရွက်မှုကလည်းဘာမှဟုတ်တိပတ်တိမတွေ့ရဘူးလို့ဆိုပါရယ်။စာရေးသူဟာမကြားသေးခင်ကပဲမြန်မာနိုင်ငံကိုဥရောပပါလီမန်ရဲ့လူခွင့်ရေးဆိုင်ရာတွဲဖက်ကော်မတီကိုယ်စားလှယ်အဖွဲ့နဲ့တူလိုက်ပါသွားခဲ့သူဖြစ်ပါရယ်။ကျွန်ုပ်တို့အနေနဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာမှုရှိတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုကိုထောက်ခံအားပေးနေပါရယ်လို့လည်းရေးသားထားကြပါခင်ဗျာ။
နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေဆိုးဝါးလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမဲ့အင်ကာနိညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လူ6သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးအတူပီအရာနိုင်ငံတကာတပ်တွေဝင်လာမဲ့ဆိုတဲ့အယူအဆအပြောအဆိုရေးသားဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးသောတာရှင်တွေရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်စေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရရှင
်အင်္ဂါညဒရဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြAmerican Indian တို့အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်ကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကနေ့မင်းတင်ပြမယ် idiom အသုံးညာ
take your time
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ကယူတာ Y O U R your ကသင်ရယ်T-I-M-E time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကလူတဦးကအချိန်ကိုယူတာပေါ့ idiom အသေးပဲကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစီစီလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I was told not to rush with my work, so I took my time to finish it. But I did it well.
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစီစီပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I was told not to rush with my work, so I took my time to finish it. But I did it well.
အေးစီစီပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပြပါတော့မယ်အခွန်ရှောင်သူတွေကိုအထူးအခွင့်အရေးပေးတဲ့အတွက်အစဉ်တစိုက်အခွန်ဆောင်လာသူတွေမနစ်နာရအောင်လှုပ်ဖို့လိုတယ်လို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌကပြောပါတယ်ဒါအပြင်လူထုအနေနဲ့အခွန်နဲ့ပတ်သက်တဲ့တည်နာလည်မှုတွေတိုးလာအောင်လည်းလှုပ်ဖို့လိုတယ်လို့ဆိုပါတယ်2018ခုနှစ်ပြည်ထောင်စုအခွန်အခောက်ဥပဒေမူကြမ်းအတည်ပြုပြဋ္ဌာန်းရေးလွှတ်တော်မှာပြင်ဆင်နေကြပြီးဒီဥပဒေမူကြမ်းပါပြဋ္ဌာန်းချက်တွေကအများဆုံးပြောဆိုနေကြတဲ့အချက်တချို့နဲ့ပတ်သက်ပြီးတော့ဒေါခင်စားလိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါရခင်ဗျာနားဆင်ပါ
ကျွန်တော်တို့အဓိကသိချင်တဲ့အချက်တစ်ချက်ကဒီ2018ပြည်တော်စုအခွန်ကောက်ဥပဒေမူကြမ်းဒီ2019ဥပဒေနဲ့ဆိုရင်အဓိကဘယ်နေရာတွေမှာကွာခြားသွားတယ်လို့ပြောလို့ရပါတယ်လဲ။ဒ
ီကတော့ဒီ2025တခုတွေ့လာတာကဒီကနေ့အရောဒီဒါရတဲ့အနေနဲ့ဒီကနေ့တို့ဟိုအခွန်ရတဲ့ shop ရတယ်ဒီတစ်ခုခွန်ရတယ်ကျွန်တော်တို့ပြန်နေနေတဲ့ကောင်ကလာလေးရှိပါတယ်။အဲ့တော့ဒီကနေ့အရောတလိုက်ကြည့်တော့ကျွန်တော်တို့ရင်းချီရေးကြည့်ရဆိုတာတော့အခုအလုံးပြောရတဲ့အဖြစ်ကိစ္စကတော့ပုံမှန်25ကိုဒီခေါင်းကဥပဒေမှာထည့်ပြနေတာကိစ္စပါလိမ့်ရှင်။
ဟုတ်ကဲ့ပုံမှန်25ကဒီပထမ6လမှာ300ခန့်လုံးဒုတိယ6လ900ခန့်လုံးဆိုတဲ့ပုံမှန်လားဆရာမ
။ဟုတ်တယ်ရှင်။လာမယ့်အခုကြောင်းလေဒီတော့ဥပဒေကြံကုန်ပြီအပြင်ကျနေကမှာဒါတော့ဟိုပုံမှန်25ကိုတိုးနေနေခုကြောင်းလိုက်တာပေါ့။ပုံမှန်25ကိုကြောင်းလိုက်တာကလေဒါကျမတို့ဒီဆရာမှာပါတဲ့ဒီအခွန်ကောက်ဒီဆိုလို့ရှိရင်ဒါနောက်ကျမတို့တော့အခန်းတစ်ခန်းဆက်ပေးလိုက်တယ်အကန့်ချင်ပါပါလေဘုံမတုံးကဘုံလုံးကလေးဘုံလုံးကပေါ်ဒီအရင်းနဲ့ပတ်သက်ပြီးတော့ဟိုတိုင်းကြီးရဲ့ဆိုလို့ရှိရင်ဒီတိုင်းဖြည့်ချက်ပြီးနေဆိုရအောင်ပြောလိုက်တာဆိုဆိုလိုတော့ဘုံမ25အနေနဲ့တော့တိကျနေတယ်ကျွန်တော်ပြောပြမဖြစ်ရဘူးအခုဒါအခန်းတစ်ခုနေပေးလာတယ်ပေါ့နော်အကန့်ချင်ရဲ့ပါလာတယ်ဘုံမနေနဲ့ပတ်သက်ပြီးကျွန်တော်တို့ကမှဆွေးနွေးဖို့ရရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီဘုံမကဘယ်လိုမျိုးများအကျိုးကျေးဇူးဖြစ်ထွန်းမယ်လို့ဆရာမတို့ယူဆပါတယ်လေခင်ဗျာ
အဲဦးရီကြံကုန်ပြီးရတော့ဒီလိုရတာကတော့လေတမလေးစီးရတဲ့အရာလေစီးရတဲ့ကမှဒီလိုရတာကတော့ဟိုတမလေးရတဲ့ညီမပေါ့နော်ကိုစီကြံမနေတဲ့နေတဲ့အဲကွန်မရှယ်ဆောင်နဲ့ဒီလိုပေါ့နော်တမလေးရတဲ့ညီမဝင်ရဖို့ရဖို့စီးကြံရဖို့ရတဖို့ဒီလိုဒီလိုမျိုးလည်းဒီလိုကွန်ဆယ်လိုက်ချင်အပြင်ဒါအခွန်ဆိုင်ရတာကြာနေလို့ဒီလိုဒီလိုမျိုးလည်းအဲ့ဒီတောင်မလို့လေဒါတန်းကြီးရအခွန်ကြီးကအထူးတက်လာမလို့ဒီလိုဒီလိုပြောတာလည်းရှိပါတယ
်ဟုတ်ကဲ့ကျွန်တော်လေးလာကြည့်သလားဖတ်ကြည့်သလားဒီနှစ်ဒီ2018ပြည်တော်စုအခွန်ကောက်ဥပဒေမူကြမ်းကိုစီးပွားရေးလုပ်ငန်းရှင်တွေအများစုကစူးစမ်းကြတာတွေ့ရပါတယ်ဆိုတော့ဒီအခွန်ကောက်ဥပဒေမူကြမ်းဒီစီးပွားရေးလုပ်ငန်းရှင်တွေအတွက်ဒါကအစဉ်ပြေတဲ့အကျိုးရှိတဲ့ဥပဒေမူကြမ်းတစ်ခုလို့တော့ယူဆကြတယ်လို့ရေပုံရကောက်ချက်ချလို့ရပါတယ်ဒီဥပဒေမူကြမ်းက လူလူအတွက်ကောတကယ်အကျိုးရှိမဲ့ဥပဒေအခွန်ကောက်ဥပဒေဟုတ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီလိုမျိုးမင်းတို့ဒီကျွန်တော်တို့ဒီတဲ့တောင်ဒီလိုတော့မှကျွန်တော်ဆွေးနွေးပြရတဲ့ကုချင်းချင်းလာဖြစ်ပါတယ်။ဆိုတော့တော့300ခန်းလုံးချောက်ပါခန်းလုံးဒါမှမဟုတ်ရင်ပေါ့နော်။ဟိုဒါကိုနောက်ပြန်ပြီးတော့မှဟို900ခန်းလုံးနဲ့ဒီတောင်နဲ့တိစားရဲနောက်တစ်ခုကတော့အဲဒီကျွန်တော်ပြင်ဆင်လိုက်တဲ့အရာမှပါလဲပေါ့နော်။ဒါ short ပေးလာမယ်အခွန်ရဲ့ရာပက်ခ်နစ်ကအနေနဲ့အရပြန်ရောက်ထားတယ်ဒါနဲ့ဒီလိုအဖြစ်ဆိုတာမူကျွန်တော်ကတော့ဒါကိုပြောချင်တာတော့အဲ့တော့ဒီမျိုးမျိုးဒီဖြစ်နေလို့ကျွန်တော်ဒီလိုနားလေဘာကြောင့်လဲဆိုတော့ဒီကောင်ကဥပဒေပုံမှန်19မှာဆိုကျွန်တော်တို့တရားဝင်ခွင့်ဆောင်နေရတဲ့ပုဂ္ဂိုလ်ဖြစ်ရယ်ကျွန်တော်တိုင်းမှာဒီအစီအစဉ်တိုက်ပေါ့နော်ခွင့်ဆောင်နေကြရတဲ့ခွန်မ်းကြီးလည်းရှိရယ်ကျွန်တော်တို့ဝန်မ်းကြီးလည်းရှိရယ်ကျွန်တော်တို့ဒီလူလူတွေလည်းရှိရယ်အဲ့တော့ဒီလူတွေရကြရတဲ့အခါကျကျွန်တော်တို့ကဒါအမြင်ဆုံးတောင်းကြရခိုင်တော့ဒီခွန်ဆောင်နေရပြီးတော့မှဒီလိုမျိုးပေါ့နော်အခွန်ကိုအရင်ဆုံးကမဆောင်ကြတော့နဲ့ဟိုတော့ဒါပြောမယ်ဆိုတော့အခွန်ဆောင်လာကြတဲ့လူတွေကိုဒီကနေ့ကျမှဒီလိုပုံပြီးတိကျတတ်တာကိုအမြင်နဲ့ဖြစ်ဖြစ်ဒီလိုအမြင်နဲ့ပါတဲ့အခြေအနေနဲ့ဖြစ်ဖြစ်ပေါ့နော်အခုလိုမျိုးပေါ့နော်ဒါမှမဟုတ်ရင်ခွန်ကနေဒီလူမျိုးကနာမပြောတဲ့ဘောမျိုးဖြစ်ဖြစ်ဒီလိုမျိုးရဲ့ကိစ္စရတယ်ဒီလိုမျိုးကြားထဲမှာတော့အငြင်းသွားပြာရှိလာလိမ့်မယ်အဲ့တော့ကျွန်တော်ကဒီစိတ်ကနေပတ်သက်လို့အစီအစဉ်အောင်ပေါ့နော်ဟိုတန်းမြေတွေလေဟိုအကုန်လုံးပေါ့နော်တန်းမြေတွေလေရရရတဲ့ခွန်ရရှိရမယ်တန်းမြေတွေမှာရှိနေရအကုန်အစားကွန်တန်းဆောင်ရပြီးဒီလိုမျိုးတွေကျင်းနေတဲ့အစီအမယ်နောက်ကတန်းမြေတွေကိုကလေးကြောက်နေရတဲ့ဟိုပေါ့နော်အခွန်လေးပေါ့နော်မရဘဲနဲ့ရှိနေတဲ့ခွန်လေးလေကျွန်တော်တို့အခုငွေလေးလေကျွန်တော်တန်းမြေတွေမှာလေကျွန်တော်ပြန်လေးတိုးတက်လာစီကျင်းနေဆိုတော့ဒါလေးအဖြစ်မျိုးပေါ့မှာကြည့်ပြီးတော့မှကျွန်တော်တို့ဒါဘယ်လိုဆောက်ရတဲ့လဲဆိုတော့ကျွန်တော်တို့ဒီဥပဒေကိုပြင်ဆင်ပြီးတော့မှလွတ်တော်ကနေကျွန်တော်ဆွေးနွေးပါမှာဖြစ
်ဟုတ်ကဲ့မြန်မာနိုင်ငံဆိုတော့ကဒီအခွန်ရှောင်းတာတို့အခွန်ကိုလုံးဝပေးတဲ့အလေးအကျင့်အင်မတန်နည်းတဲ့နိုင်ငံဆိုတဲ့အခါကျတော့ဒီဥပဒေကနေရောတိုင်းပြည်အတွက်တကယ်ကိုလိုအပ်နေတဲ့အစိုးရရန်တရားလက်ပတ်ဖို့တကယ်ကိုလိုအပ်နေတဲ့အခွန်အခတွေတိုးရလာမယ်လို့မျှော်လင့်လို့ရပါသလားခင်ဗျာ
ဒီလိုမျိုးခွန်ဆောင်နေလို့ကျွန်တော်တို့တက်တာတွေကဒီလိုကြီးနေလို့မဟုတ်ပါဘူးခွန်ကတော့အများအားဖြင့်ကျွန်တော်တို့ခင်ဗျာတိုင်းတို့ပြုတ်ကြတယ်ဆိုလို့ကျွန်တော်တို့ကဆော့ပြေးကြရရှိရယ်ဟိုတက်တော့ကတော့ဆက်လို့ရရဒီလိုခွန်လေးမျိုးကိုကျွန်တော်တို့ပြေးလာကြရရစက်တိုက်စက်တိုက်ပါအဲ့တော့ဒီစက်တိုက်စက်တိုက်ပြေးလာကြတယ်လေလို့ဒီချင်းထိအောင်ခွန်ဆောင်ရဲ့ပုဂ္ဂိုလ်ရလေကျွန်တော်တိုင်းပြည်မှာရှိနေတယ်ဆိုတော့ကျွန်တော်တို့ပြောချင်တာကဆွေးလုံးဆိုင်ရာရောဒီရလေးကျင်းနေလေလေဆိုတော့ဆွေးလုံးဆိုင်ရာကတော့ဒီလိုမျိုးကိုကြိုက်နေကြည့်ဆိုနေတယ်ဒါနဲ့ကျွန်တော်တို့ဒီလိုလူလူတွေကြားထဲမှာတော့အားလုံးကတန်းတူနေတယ်ဖြစ်တယ်နော်အဲ့ဒီခါကျတော့ကျွန်တော်ပြောချင်တာကဟိုတန်းတူမဟုတ်တော့ဒီတန်းတူကိုရဖို့ရအတွက်ကိုတန်းတူကိုရဖို့ရအတွက်ကိုဒါလိုအပ်တယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်ကတင်းတော်ရတဲ့ထိုက်တင်းနဲ့နော်အခုရဲ့အဒီအခိုင်ဆုံးဆော့ပြီးလေအခိုင်ဆုံးဖြစ်အပ်ကူရဖြစ်တယ်နော်အဲ့ဒီကြမ်းမလို့ကျွန်တော်ကမြန်မာနိုင်ငံအတွက်ကရောဆီလိုရတော့ဒီပြောမယ်ဆိုရင်တော့ဒီအခွင့်အရေးပြတ်ပြတ်ပြီးရရှိလာခြင်းအားဖြင့်တော့ဒါကျွန်တော်တို့ကနေပြီးတော့ဒါစီဝါရေးရေလုံးဝဒီပြည်အနေနဲ့ပေါ့နော်ဒါကျွန်တော်တို့ကနေဒီပြည်အနေနဲ့ကျွန်တော်ရလာမယ်ဒါပေမဲ့မြန်မာနိုင်ငံရဲ့စီဝါရေးဥမော်လာအောင်တက်ခါတော့ဒီလိုချင်းကြည့်အောင်ဒီခုံလေးကိုလည်းဆက်ပြီးတော့ဒါမှဖြစ်မလာဘူးကျွန်တော်ဒီလိုမြင်ထားရခြင်းဟုတ
်ကဲ့ဆိုတော့လူလူကြားထဲမှာလည်းပဲတကယ်တကယ်ကြတော့ဒီအခွန်ဆောင်တာအခွန်ပေးတာတွေနဲ့ပတ်သက်ပြီးတော့အတိတုဒ္ဒသိရှိလာတယ်လို့မဟုတ်လာပါဘူးမြန်မာလူလူကြားထဲမှာကဆိုတော့လူလူကိုရောဒီအခွန်နဲ့ပတ်သက်ပြီးတော့အခွန်ဆိုတာဆောင်တဲ့နဲ့ကိစ္စဖြစ်တယ်အခွန်ဆောင်မှသာလျှင်အစိုးရရန်တွေကလက်ပတ်လို့ရတယ်ထိုက်တဲ့နဲ့အခွန်တော့ဆောင်ရမယ်ဆိုတော့တကယ်တမ်းသိရှိနားလေလက်ခံပြီးတော့ပေးကြစေရှိလောက်အောင်ဘယ်လိုများလုပ်ဖို့နည်းလမ်းတွေရှိနိုင်ပါသလဲခင်ဗျာ
အခွန်ဆောင်ရအပြင်ဒီလိုခွင့်ရရလာတယ်ဆိုတော့ဒီလူလူတွေကဒီလိုနဲ့ကိုရှိဖို့ရအရေးကြီးတယ်အဲ့တော့ကျွန်တော်ကဒီလူလူတွေကိုအခွန်ဆောင်ရရင်ဒီမျိုးတစ်ခုကိုကျွန်တော်နားလည်အောင်ခုလည်းကျွန်တော်ဆွေးရအနေနဲ့လည်းဒါကျွန်တော်ဆောင်ရနေရရှိပါတယ်အဲ့တော့ပြောချင်တာကတော့ဒီလူလူတွေကခွန်ဆောင်လိုက်တယ်ဒီဆောင်လိုက်တဲ့ခွန်ဆောင်လိုက်တဲ့ဒီမျိုးနဲ့တိုင်းပြည်ကလေးလက်ပတ်နေတယ်တရားရဲ့အပေါ်မှာဒီဆောင်လိုက်ခြင်းအချင်းရောအခုလည်းဒီလိုအခွင့်အရေးရနေကြလဲဆိုတော့ဒါကိုဒီလူလူတွေကရှိရှိနေနေပြေးရလိုပါတယ်အဲ့တော့ဒါအခွန်ကိုအခွန်ဒီအခွန်နဲ့ပတ်သက်တဲ့ပေါ့နော်ဒါကျွန်တော်တို့ဒီလူလူတွေကိုဒီရတယ်နားလည်အောင်ပေါ့နော်ဒါဆွေးရနေရှင်းပြနေလို့ရအတွက်ပေါ့နော်ခဏတည်းအဝေးမြေတွေရဖို့ရတက်ခါတော့
ဟုတ်ကဲ့ကျွန်တော်တိထားသလားကျွန်တော်ဖတ်ထားသလားဒီပထမဥပဒေမူကြမ်းမှာတလတစ်နှစ်ကို48သိန်းဝင်ငွေရတယ်ဆိုရင်ဝင်ငွေကုန်ဆောင်ရမယ်ဥပဒေမူကြမ်းကော်မတီကအကြံပြုထားတာကတော့အဲ့ဒီ48သိန်းကနေပြီးတော့သိန်း60ဆိုပြီးတော့အကြံပြုထားပါတယ်ဒီလိုအကြံပြုထားတာကတင်းတင်းလျောက်ပတ်တယ်လို့ဆရာမအနေနဲ့ယူဆပါသလားခင်ဗျာ
အဲသိန်း60ဆိုတာကတော့လေတကယ်တမ်းပြောမယ်ဆိုရင်လေဒါတင်းတင်းလျောက်ပတ်တယ်ဆိုတာပြပေါ့နော်ယခင်ကထဲတော့ပေးပြီးရခါကျကျွန်တော်နှုံးကဆက်ချပေးလိုက်တယ်ဆိုရအမြင်ရတယ်လေဒါလေးရတော့ရှိတာပေါ့လေတိုးတော့လေဟိုတကယ်တမ်းကတော့ဟိုအခွန်ဆိုတာကတော့ဒီလိုလေးမျိုးကျွန်တော်ရတယ်ခုကတော့တော်လိုက်နေတဲ့အခွန်လေးကျွန်တော်တို့စောင်းနေရတယ်လေတော်လည်းခွန်လေးကျွန်တော်ကစောင်းနေရတယ်လေအဲ့တော့ပြောနေတာကတော့ခုနကပြောတဲ့စကားလိုပါလေကျွန်တော်တကယ်တမ်းကဒီလူလူက ဘောနော်ဒီအကောင့်ကိုဆိုတာစောင့်ကြည့်ကြအောင်ပါရဲ့လို့လို့လို့ဒီအကောင့်ဆိုရဲတဲ့ဟာအတိုင်းမှရှိနေရဆိုတာကိုဒီလိုတရားပြည့်ဝရတော့ပါလေအဲ့ဒီကြောင့်မျိုးကိုဒီကတော့ဟိုပြည်သူလူထုတွေရဲ့ကြားထဲမှာဘောနော်အကောင့်ဆောင်ကျင်သိရှိတာအောင်အကောင့်မရှိအောင်နဲ့အကောင့်ဆောင်ကျင်သိရှိလာအောင်ဆောင်နေပြီအားအရေးကြီးတယ်ဒီမှာဒီလိုမျိုး
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ရတာဖြစ်ပါတယ်။အခုနောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့တူတာဆောင်လင်အမေရိကန်တခွင်ကိုနားဆင်ရပါမယ်။ဒီတစ်ပတ်တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာနယူးယောက်မြို့ကစပိုင်ပြတဲ့အကြောင်းနဲ့တခြားစိတ်ဝင်စရာကိစ္စတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အလိုင်းရဲ့တချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးဒုတာပြည့်စုံမှုလိုအပ်တဲ့အပြင်လျှို့ဝှက်ဆန်းကျဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်နယူးယောက်မြို့မှာဖေဖော်ဝါရီလလယ်ပိုင်းကဖွင့်လှစ်ခဲ့တဲ့ Spine Scape ပြတိုင်းမှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းရေးလျှို့ဝှက်လုပ်ငန်းတွေနဲ့လျှို့ဝှက်ထောက်လိုင်းရေး agent တူရဲ့ဘဝကိုတစ်စိတ်တစ်ဆောင်လေ့လာခွင့်ရမှာပါ Spine Scape ပြတိုင်းမှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုင်းကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်းရေး agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုင်းတာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly it's also a personal journey. So when you go through the
stage Sito Mimya ya ma phie cha tu ani ne lein bi pyo ni ya la so ra go ba khan man ti nai ne set twi pyin laser snit thong pait lai phwin lai phit ni de mi long ni go khan myan myan tong pyan lai phan na myo go le san tat nai ma de da pyin ku ye khan nai yi swa a mat nyan swa a naw blo lu myo phit le so ra go ba san tat nai ma de ai naw do tru ga blo thau lan yin agent phit de le so ra go le pyan pyo pya pe ba de
ပြခန်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြသထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ခြေနံပေးပို့ရာမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြသထားပါတယ်။ဒါ့အပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေတုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြသထားပါတယ်။ကျွန်းလုံသားတွေဖမ်းပြီးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အာရှထိုင်းနိုင်ငံငါးဖမ်းလုပ်ငန်းခွင်မှာမြန်မာအပါအဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာကျွန်းလုံသားတွေအဖြစ်နဲ့လုံးလုံးနေရပုံကိုထောက်လန်းဖော်ထုတ်ခဲ့စဉ်မှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းတောက်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွယ်ရေးနည်းပညာကိုသုံးပြီးကျွန်းလုံသားတွေဖမ်းပြီးတဲ့ရေဒါဝါတွေကိုတင်ဆောင်လာတဲ့သင်္ဘောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလန်ရနေရာတွေကိုလည်းသတင်းတောက်တွေကဖော်ထုတ်နိုင်ခဲ့တာပါ။
Every gallery at Spyscape connects its subject matter to the present day.
Spyscape ပြကန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်ဆက်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြကန်းတွေမှာဆိုရင်လေဒုတိယကမ္ဘာစစ်ကာလကလျှို့ဝှက်ကြီးနန်းစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီအချိန်ကဖြစ်ပျက်တွေဟာခနစ်ခေတ်လူတွေရဲ့နှိမ့်စင်ဘဝအပေါ်ဘလို့တက်ရောက်မှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိရပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ထောက်လိုင်း agency တွေက Spyscape ပြတိုက်ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြတိုက်ကိုတွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတိုက်ဝင်ကြီးလူကြီး$39ခလေး $32ပေးရမှာပါ။ American စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထမ်းအောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်။အုပ်စုလိုက်တွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့တွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်။ပြတိုက်အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတနက်သမားတဦးကပစ်ခတ်တာကြောင့်လူငယ်အများစုအပါအဝင်လူ18ဦးသေဆုံးပြီးတဲ့နောက်ပိုင်းအထူးသဖြင့်ဒီစစ်ပတ်သုံးချင်းမွေးရိုင်ဖယ် AR-15 လို့တနက်မျိုးကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီမင်းစီကန်တင်းတင်းကြပ်ကြပ်ချမှတ်ဖို့အမေရိကန်ပြည်ထောင်စုမှာကြဲကြဲလောင်လောင်တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။အခုလိုကျောင်းသားလူငယ်များပြားသေဆုံးပြီးတနက်ကင်ဆောင်ခွင့်ကိုသဘောကျနှစ်ချိုက်သူတွေကတနက်ဆက်လက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကာကွယ်ပြောဆိုကြတယ်လို့တချို့တနက်ပိုင်ရှင်တွေကတော့အခုလိုအဖြစ်ဆိုးမျိုးထပ်မကြုံရလျောင်းဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ပိုင်တဲ့တနက်တွေကိုဖျက်ဆီးပစ်ပါတယ်အဲ့ဒီထဲမှာ New York Business Scotch Town က Scott Papalardo လည်းပါပါတယ
် My guns out there and it can one day possibly commit
ကျွန်တော်ကဒီတနက်ရှိနေသေးပါလားဆိုတဲ့အသည့်နဲ့ကျွန်တော်ဆက်နေလို့မရတော့ပါဘူးဒီတနက်မျိုးဟာတစ်ချိန်ချိန်မှာ Florida ကပြစ်ခတ်မှုမျိုးဖြစ်ပွားကောင်းဖြစ်ပွားသွားစေနိုင်ပါတယ်လို့ Facebook Video ထဲမှာသူကပြောပါတယ်နေနောက်ဘက်ခြံဝင်းထဲမှာထိုင်းပြီးအခုလိုပြောနေပုံနဲ့တနက်ကိုလွှတ်စက်နဲ့ထပ်ပိုင်းဖြတ်ခဲ့တဲ့ပုံတွေကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။စ ီးရီးယားလူမျိုးကင်ဆာယောဂါကုဆရာဝန်အက်ဒရက်အော့တ်မန်ဟာဝေဒနာရှင်တွေကိုယောဂါပျောက်ကင်းအောင်ကုသပေးနေချိန်မှာပဲစီးရီးယားနိုင်ငံအာဖရင်မျိုးကသူ့မိသားစုဝင်တွေကတော့အသက်ဘေးအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ American ပြည်အောင်စုမှာအနည်း20နီးပါးကြာနေထိုင်ပြီးဖြစ်တဲ့ဒေါက်တာအော့တ်မန်ရဲ့မိသားစုဝင်တွေနေထိုင်ရာစီးရီးယားမျိုးကိုတူရကီကတိုက်ခိုက်နေတာနဲ့ပတ်သက်ပြီးအမေရိကန်ပြည်အောင်စုကဂျာဝင်ဟန်တာခြင်းမရှိတဲ့အပေါ်လဲသူကစိတ်ပြက်လက်ပြက်ဖြစ်နေပါတယ်။ Address Ottman ဟာ Massachusetts ပြည်နယ်ကဆေးကန်းတစ်ခုမှာကင်ဆာရောဂါကိုဆရာဝန်အဖြစ်အလုပ်လုပ်ကင်နေသူပါ။ဒီဆေးကန်းမှာလာရောက်ဆေးကုသနေကြတဲ့လူနာတွေယောဂါပျောက်ကင်းသက်တာအောင်နဲ့အားပေးနှစ်သိမ့်ရတာသူ့အလုပ်ဖြစ်တယ်လို့ဒေါက်တာ Ottman ကပြောပါတယ်
။ They all comes down to the fact that once they know that's their fate.
သူတို့ရဲ့ခံကြမ္မာကိုတည်ထားပြီးတဲ့နောက်ဒါကိုလက်ခံကြပါတယ်။ဒါပေမဲ့လည်းသူတို့ဘယ်လိုပဲဖြစ်နေပါစေသူတို့ကိုဆက်ပြီးအားပေးနှစ်သိမ့်သွားရမှာဖြစ်ပြီးယောဂဝေဒနာကြောင့်မချိမဆန့်ခံစားပြီးဘဝအဆုံးသက်သွားမှာမျိုးမဖြစ်ရအောင်ကျွန်တော်တို့ကူညီသွားမှာပါ။သူတို့အနေနဲ့ဘဝကူးပြောင်းရမယ်ဆိုရင်တော့ညင်ညင်သာသာနဲ့ကူးပြောင်းရအောင်လို့ပါ။
ကင်ဆာယောဂဝေဒနာရှင်တွေနဲ့ပုဂ္ဂိုလ်ရေးအရာခင်မင်ရင်းနှီးမှုရအောင်လဲဒေါက်တာအော့တ်မန်ကြိုးပမ်းအားထုတ်ရပါတယ်။ဆရာဝန်တွေရဲ့နှွေးထွေးတဲ့ဆက်ဆံရေးကြောင့်ဝေဒနာတဝက်သက်သာသွားတယ်လို့ပြောလာသူကတော့ကင်ဆာယောဂဝေဒနာရှင်အီလိန်ဒွိုင်းပါ
။ I couldn't have found a better doctor. He's compassionate.and caring and
သူတို့ပေါ်ကောင်းမဲ့ဆရာဝန်မျိုးရှာမတွေ့နိုင်တော့ပါဘူး။သူကအလုပ်ကိုမေတ္တာစေတနာအပြည့်နဲ့လုပ်တဲ့သူပါ။ကျွန်မဝေဒနာခံစားနေရတဲ့အချိန်မှာလည်းသူကအမြဲပဲကူညီပါတယ်။သူ့အနေနဲ့အလုံးအစင်ပြေပါစေလို့ဆုတောင်းပါတယ်
။ဘဝနေဝင်ခြင်းအတွက်စောင့်ဆိုင်နေကြသူဝေဒနာရှင်တွေကိုဒေါက်တာအော့တ်မန်အနေနဲ့အခုလိုကြိုးစားကူညီနေချိန်မှာပဲစီးရီးယားနိုင်ငံမြောက်ပိုင်းအာဖရင်မြို့မှာနေထိုင်ကြတဲ့သူ့မိသားစုဝင်တွေလည်းဒုက္ခတွေရင်ဆိုင်နေရပါတယ်။တူရကီတောင်ပိုင်းကခတ်ခွတ်တဲ့ရေးသမားတွေနဲ့ဆက်ဆက်မှုတွေရှိတယ်ဆိုပြီးစီးရီးယားကခတ်တွေကိုတူရကီကထိုးစစ်ဆင်နေတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြရတာပါ IS အစွန်းရောက်အဖွဲ့ကိုချေမှုန်းနေတဲ့စီးရီးယားခတ်တွေကိုအမေရိကန်တွေအနေနဲ့ထောက်ပံ့ကူညီနေပေမယ့်တူရကီရဲ့ခတ်တပ်ဖွဲ့အပေါ်ထိုးစစ်ဆင်မှုကိုတော့မတားဆီးနိုင်ဖြစ်နေပါတယ်။အမေရိကန်အနေနဲ့အာဖရင်ကရသားလူထုကိုကာကွယ်ပေးဖို့ဒေါက်တာအော့တ်မန်ကလှူလာနေတာပါ
။ My small town is paying for this and for that reason you know
American ပြည်တော်စုမှာတကယ်ကိုကြီးမားတဲ့စွမ်းပကားတွေရှိပါတယ်။စီးရီးစွမ်းအင်ကိုဆိုလိုတာမဟုတ်ပါဘူး။တူရကီဂျက်တိုက်လီရင်တွေကိုပြစ်ချဖို့ပြောတာမဟုတ်ပါဘူး။သမ္မတထရန့်ဖုံးတစ်ချက်ဆက်လိုက်ုံနဲ့ဒီကိစ္စပြီးသွားနိုင်ပေမဲ့အဲ့လိုလုပ်လိမ့်မယ်လို့မထင်ပါဘူး
။စီးရီးယားကမိသားစုဝင်တွေဘေးအန္တရာယ်ကြုံတွေ့နေရတာဟာသူတို့အပေါ်လဲတက်ရောက်မှုရှိတဲ့အကြောင်းအော့တ်မန်ရဲ့ဇနီးအမီရာမိုဟာမက်ကပြောပါတယ
်။ It's a nightmare. Like we woke up in the morning and was like all of a sudden
တကယ်ကိုအိမ်မက်ဆိုပါအရာကမနက်ခင်းနိုးတဲ့အချိန်မှာစီးရီးယားကမြို့ကလေးဘုံကျဲခံရတယ်ဆိုတဲ့သတင်းကြားပါတယ်။ကျမတို့မိသားစုနဲ့တငယ်ချင်းတွေသာမဟုတ်ပါဘူး။အဲ့ဒီဒုက္ခကိုအားလုံးရင်ဆိုင်နေရတာပါ
။စီးရီးယားမှာကလင်းငယ်တွေအပါအဝင်လူအများပြားတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးဘယ်လိုခံစားရလဲဆိုတာကိုပြောမပြတဲ့တော့ကြောင်းအမီရာကပြောပါတယ်။အခုလိုတစ်ဖက်နဲ့တစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာတဲ့ငင်းငင်းချမ်းချမ်းရင်ဆိုင်ဖြည့်ရှင်းကြဖို့လေသူတို့ကလူလာနေကြပါတယ်ခင်ဗျာ။
အားတော့ကုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးဌာနအပြာရောင်လှုပ်ရှားမှုခွင့်ပြုချက်ဥပဒေ2019ကိုဒီလဖေဖော်ဝါရီလမှာသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါပြီ။ဒီဥပဒေဟာလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့အပါအဝင်လူကုန်ကူးမှုတိုက်ဖျက်ရေးကိုအထောက်အကူပေးမှာဖြစ်ပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကသမ္မတလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့ဥပဒေဟာအမိမြေလုံခြုံရေးဌာနအပြာရောင်လှုပ်ရှားမှုကိုပထမဆုံးအကြိမ်တရားဝင်လုပ်ပိုင်ခွင့်ပြုလိုက်တာပါ။ဒီလှုပ်ရှားမှုဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးချေမုံရေးနဲ့အသိပညာပေးမှုမြင့်တင်ရေးအမိမြေလုံခြုံရေးဌာနရဲ့ကြိုးပမ်းအားထုတ်မှုတွေအတွက်တညီတညွတ်ထဲတသန်တည်းဖြစ်စေမှာပါ။ရဲအာဏာပိုင်တွေအစိုးရအဖွဲ့ဝင်တွေအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်အပြာရောင်လှုပ်ရှားမှုဟာအခြေခံလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့နဲ့လူ့ဘဝအသက်တွေကိုခေါင်းပုံဖြတ်နေသူတွေကိုတရားစီရင်ဖို့အမိမြေလုံခြုံရေးဌာနကလက်ရှိကြိုးပမ်းဆောင်ရွက်မှုတွေကိုဖြည့်ဆွတ်ပေးမှာဖြစ်ပါတယ်။ဒါအပြင်အပြာရောင်လှုပ်ရှားမှုကတဆင့်လူကုန်ကူးမှုနဲ့ပတ်သက်လို့လူထုပညာပေးမှုတွေကိုအမိမြေလုံခြုံရေးဌာနအနေနဲ့မြင့်တင်ဆောင်ရွက်သွားမှာပါ။ဒီနေရာမှာလူကုန်ကူးမှုအကြောင်းသိရှိအောင်နဲ့တန်တရားဖြစ်ဖွယ် ဖြစ်ရတွေကိုရဲအာဏာပိုင်တွေကိုအကြောင်းကြားဖို့အများပြည်သူကိုပညာပေးရမှာမိဖက်အဖွဲ့အစည်းတွေရဲ့ဩဇာအရှိန်အဝါနဲ့ရှိနေတဲ့အင်အားအရေးမြစ်တွေကိုအသုံးပြုသွားမှာဖြစ်ပါတယ်။အပြာရောင်လှုပ်ရှားမှုအနေနဲ့အမိမြေလုံခြုံရေးဌာနဟာသူ့ရဲ့အခြားလက်အောက်ခွဲတွေဖြစ်တဲ့အမိမြေလုံခြုံရေးစုံစမ်းစစ်ဆေးရေးဌာနအကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနပြည်ထောင်စုရဲတပ်ဖွဲ့လက်ချင်ရေးဌာနတွေအစရှိသဖြင့်အခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလူကုန်ကူးမှုစုံစမ်းဖော်ထုတ်ရမှာတိုးမြင့်ဆောင်ရွက်ဖို့နဲ့လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့လူကုန်ကူးသူတွေလို့တန်တရားရှိသူတွေကိုတရားရုံးတင်ဖို့စတာတွေအတွက်ရဲအာဏာပိုင်တွေနဲ့အခြားသက်ဆိုင်သူတွေကိုလက်ချင်တင်နန်းတွေပေးဖို့ကန့်လန့်မှာဖြစ်ပါတယ်အခုပြဋ္ဌာန်းလိုက်တဲ့ဥပဒေအရအပြာရောင်လှုပ်ရှားမှုကိုဒီလိုအလွန်အရေးပါတဲ့လုပ်ငန်းတွေဆက်ပြီးလုပ်ပိုင်ခွင့်ပေးမှာဖြစ်ပါတယ်။လူကုန်ကူးမှုကိုစုံစမ်းစစ်ဆေးဖို့လူကုန်ကူးသူတွေကိုဖမ်းဆီးဖို့နဲ့လူကုန်ကူးခံရသူတွေကိုကာကွယ်ဖို့အတွက်အမိမြေလုံခြုံရေးဌာနမှတာဝန်ရှိပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားမဟုတ်တဲ့လူကုန်ကူးခံရသူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့တက်တာခွင့်ပြုအောင်အမိမြေလုံခြုံရေးဌာနကဆောင်ရွက်ပေးပါတယ်။လူကုန်ကူးမှုတိုက်ဖြတ်ရေးမှာလူကုန်ကူးခံရသူတွေအကူအညီပေးရေးဦးစားပေးချီးကပ်မှုကိုအမိမြေလုံခြုံရေးဌာနကထိရောက်အောင်ဆောင်ရွက်ပါတယ်။လူကုန်ကူးခံရသူတွေရဲ့ဒုက္ခခံစားရမှုတွေကိုနားလည်သိရှိအကူအညီပေးသလိုတစ်ဖက်မှာလည်းလူကုန်ကူးသူတွေကိုစုံစမ်းစစ်ဆေးပြီးတရားစွဲဖို့ဒန်းတူလှုံ့ဆော်တာဖြစ်ပါတယ်။2018ခုနှစ်ဇန်နဝါရီလကိုနိုင်ငံလုံးဆိုင်ရာကျွန်းစနစ်နဲ့လူကုန်ကူးမှုကာကွယ်တားဆီးရေးလအဖြစ်သတ်မှတ်ကြေညာထားချိန်မှာသမ္မတထရမ့်ကလည်းလူကုန်ကူးမှုဟာအလွန်လူသားဆန်မှုနဲ့ဆန့်ကျင်ဘက်အလွန်ဆက်ဆုပ်ဖွဲ့ကောင်းတဲ့ရာဇဝတ်မှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်လက်ရှိမှာလိန်ဖြောပြေးရေးနဲ့အလုတ်ကင်စေခိုင်းဖို့လူကုန်ကူးခံရသူပေါင်းခန့်မှန်းချေ25တန်းလောက်ရှိနေကြောင်းသမ္မတကပြောပါတယ်။အမိမြေလုံခြုံရေးဌာနရဲ့အပြာရောင်လှုပ်ရှားမှုကနေလူကုန်ကူးမှုလက္ခဏာတွေနဲ့တန်တရားဖြစ်ပွဲအပြုအမူဖြစ်ရတွေကိုဘလို့အကြောင်းကြားရမလဲဆိုတာအမေရိကန်ပြည်သူအလုံးသိရှိလာကြမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားသာဖြစ်ပြီး VOA အာဘော်မဟုတ်ကြောင်းတုဒ္ဒရှင်တို့ကိုထပ်မံအသိပေးအပ်ပါရခင်ဗျာ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါတရင်အချင်းချုပ်ကိုဒေါ်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American နိုင်ငံတဲကိုတင်သွင်းတဲ့တမနီတင်သွင်းကုန်တွေပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံပစ္စည်းတွေပေါ်မှာအခွန်30ရာခိုင်နှုန်းကောက်ခံဖို့အတွက်ဆုံးဖြတ်ချက်ကို American ပြည်ထောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတ Donald Trump ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့သမ္မတ Amy မှာမနေ့မတွေ့ဆုံခင်တုန်းကတော့သမ္မတ Trump ကတကယ်လို့မျှတမှုမရှိတဲ့ NAFTA ကိုမြောက် America နိုင်ငံများလွတ်လပ်စွာဂုဏ်သွေးသဘောတူညီချက်အသစ်ထွက်ပေါ်လာမယ်ဆိုရင် Mexico နဲ့ Canada နိုင်ငံတွေအတွက်ဒီအခွန်ကောက်ခံမှုကနေကင်းလွတ်ခွင့်ပေးကောင်းပေးနိုင်တယ်လို့ပြောကြားခဲ့တာပါ။ Syria မှာပြည်တွင်းစစ်တမ်းအကြီးကျယ်ခန့်ရတဲ့ Gaza မြို့ရဲ့အရှေ့ဘက်ကိုနိုင်ငံတကာကပြီးတဲ့လူသားချင်းစာနာမှုအကူအညီမော်တော်ယာဉ်နှံတစ်ခုရောက်လာနိုင်ခဲ့ပေမဲ့ Syria အစိုးရတပ်ဖွဲ့တွေနဲ့လေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကတော့ဆက်ပြီးရှိနေစေပါ2019ဩဂုတ်လကုန်လောက်ခရက်ကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မြင့်ဒေတာစခန်းချတဲ့ရွန်ဂျာ6000လောက်ပေါ်နဲ့အဖွဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရင်စိတ်ပူတယ်လို့ UNHCR ကသတင်းထုတ်ပြန်ပါတယ်အိန္ဒိယမြန်မာနယ်စပ်မိုင်1020ကျော်တလျှောက်မှာနေတဲ့သူတွေရဲ့လွတ်လပ်စွာသွားလာခွင့်ဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့အတွက်မြန်မာဘက်ကနေရဲ့အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
ဒါကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာပြီးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေပဲ6နိုင်ခွဲရနေ9နိုင်အထိအစီအစဉ်တွေကိုလိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်ပါတယ် VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.